Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါတော်ရရှင်များရှင် VOA American အသံမြန်မာပိုင်းစီစဉ်ရဲ့2022ခုနှစ်မေလ18ရက်တနင်္လာနေ့မနက်ခင်းစီစဉ်တွေကိုမြန်မာစံတော်ချိန်မနက်6:00ကနေ9:00အထိဝါရှင်တန် DC မြို့တော်ကနေစတင်ထုတ်လွှင့်နေပါပြီ။ဒိုင်းနိုမီတာ25 40 50တိတူကနေဖမ်းယူနားဆင်နိုင်ကြပါတယ်ရှင်။ကျမတင်ကြီးထိုက်ပါရှင်ဒီမနက်ခင်းအစီအစဉ်တွေကိုတင်ဆက်ပေးပါပါဒီကနေ့အစီအစဉ်မှာတော့မြန်မာနဲ့နိုင်ငံတကာထိတ်တန့်ရောက်သတင်းတွေကိုအရင်ဆုံးတင်ပြမှာဖြစ်ပြီးမုံရွာမျိုးကပရဟိတအသမာတဦးတည်ဆုံးခဲ့ရတဲ့အခြေအနေဆက်သွယ်မေးမြန်းချက်ကိုသတင်းတွေအပြီးမှာတင်ပြပေးပါပါဒီနောက်မှာတော့
ခက်ကြီးဘွားနဲ့လည်းဒီကတာရရှိတဲ့အကြီးဘွားလည်းနဲ့ဒီနေ့ပြစ်တာပေါ့နော်ဒီတော့ခုနကပြောတဲ့ talent ဒီစီဒီနောက်ဆုံးလုံးကြာခွဲတဲ့
မင်းတပ်မျိုးတိုက်ခိုက်ခံရမှုအကြောင်း CDF ချင်းပြည်သူကာကွယ်ရေးတပ်တာဝန်ရှိသူနဲ့ဆက်သွယ်မေးမြန်းထားတဲ့မြမအရေးဆွေးနွေးခန်းပြည်ရင်းသတင်းတုံ့တက်ချက်မြမပြည်ကပေးစာနဲ့သတင်းတွေကတုဒ္ဒအပတ်စဉ်ကဏ္ဍတွေကိုဇက်တိုက်နှาศင်ချရဖို့ရှိပါတယ်။ဒါရင်မတိုင်ခင်ခုရေဆုံးတော့ထိတ်တန့်ရောက်သတင်းတွေကိုဒေါခင်မျိုးတက်နဲ့ကိုညံဝင်းအောင်တို့ရှင်းပြပေးကြပါအောင်ရှင်။
မြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းတာသတင်းပတ်16ပတ်ရှိလာပါပြီစစ်တပ်နဲ့အရေးရဲ့ပြစ်ခတ်ဖြိုခွဲမှုတွေဖမ်းဆီးမှုတွေရှိနေတဲ့ကြားကပဲစစ်အာဏာရှင်ဆန့်ကျင်ဆန္ဒပြပွဲတွေကိုရန်ကုန်မန္တလေးအပါအဝင်နိုင်ငံတော်ကမြို့ရွာအတော်များများမှာဆက်ပြီးပြုလုပ်နေကြပါတယ်ဒဝဲမှာနေ့စဉ်လှုပ်လှုပ်ချီတက်ဆန္ဒပြနေတဲ့ဒဝဲတပ်ပေါင်းစုတပိတ်စစ်ကြောင်းနဲ့အင်ဂျင်နီယာနဲ့ပညာရေးဝန်ထမ်းတပိတ်စစ်ကြောင်းတွေဟာတနင်္လာနေ့ကလည်းအလံတွေကန်ဆောင်ပြီးကြွေးကြော်ချီတက်ခဲ့ကြတာပါရန်ကုန်မြို့လည်းကဆုလေဖရာအနီးမှာတော့တနင်္လာနေ့ကကားဟွန်းတွေတီးပြီးစစ်အာဏာသိမ်းမှုကိုကန့်ကွက်ဆန္ဒပြကြသလိုရွှေပြည်တံမြို့နယ်မှာတော့လူငယ်တွေဥဆောင်ပြီးအတန်တိတ်ဆန္ဒပြပွဲပြုလုပ်ခဲ့ကြပါတယ်လိုင်တာယာမြို့နယ်တွေကအလုံသမားတွေကလည်းစစ်အာဏာရှင်ဆန့်ကျင်ဆန္ဒပြပွဲတွေပြုလုပ်ခဲ့ကြပါတယ်မန္တလေးမှာရတနာပုံတက္ကသိုလ်ကျောင်းသားတွေချီတက်ဆန္ဒပြခဲ့ကြသလိုမုံရွာကပင်မတပိတ်စစ်ကြောင်းကတော့စိုက်ကယ်တွေနဲ့ဆန္ဒပြခဲ့တာပါကချင်ပြည်နယ်ဖားကန့်စကိုင်းတိုင်းဆလင်းမြို့နယ်ရင်းမပင်မြို့နယ်တို့ကစစ်အာဏာရှင်ဆန့်ကျင်ရေးဆန္ဒပြပွဲတွေကိုလူထောင်ချီပြီးပါဝင်ခဲ့တယ်လို့မိုးကုတ်မြို့မှာလည်းကျောင်းသားသမဂ္ဂကဥဆောင်ပြီးဆန္ဒပြခဲ့ပါတယ်မူဆယ်မြို့မှာတော့ဒေသခံလူငယ်လူရွယ်တွေရွှေပြောင်းပြည်သူတွေနဲ့ generation set လူငယ်တွေရဲ့နေ့စဉ်တပိတ်ဖြစ်နေတိုင်းရင်းသားလူမျိုးပေါင်းစုံပင်မတပိတ်စစ်ကြောင်းထွက်ခဲ့ကြပြီးမီတာကမဆောင်ပဲစစ်ကောင်စီကိုဆန့်ကျင်စေရစတဲ့တွင်ဖြန့်ဝေတဲ့တပိတ်ကိုပါပြုလုပ်ခဲ့ကြပါတယ်။ February 1ရက်စစ်တပ်အာဏာသိမ်းခဲ့ခြင်းကစပြီးမေလ16ရက်နေ့အထိစစ်တပ်နဲ့ရဲကြောင့်တေဆုံးရသူ996ယောက်ရှိနေပြီဖြစ်ပြီးအဖမ်းခံရသူက4000ဝန်းကျင်ရှိနေတယ်လို့နိုင်ငံရေးကျင်းသားများကူညီဆောင်ရှောက်ရေးအသင်း AAPP ကသတင်းထုတ်ပြန်ထားပါတယ်။အာဏာသိမ်းထားတဲ့စစ်တပ်ကိုရရလက်နဲ့နဲ့ခုခံဆန့်ကျင်နေတဲ့ချင်းပြည်နယ်မင်းတပ်မျိုးကပြည်သူတွေကိုစစ်တပ်ကစစ်မြေပြင်သုံးလက်နက်ကြီးတွေစစ်ရဟတ်ရင်တွေသုံးပြီးပြင်းပြင်းထန်ထန်တိုက်ခိုက်ခဲ့တယ်လို့ဒေသခံတွေကလူသားဒိုင်းတပွဲသုံးခဲ့တာအတွက်စစ်တပ်ကိုအရေးယူနိုင်ဖို့နဲ့ဒေသခံတွေကအကူအညီပေးနိုင်ဖို့ NUG အမျိုးသားညီညွတ်ရေးအစိုးရကလှုပ်ဆောင်နေကြောင်း NUG ပြည်ထောင်စုဝန်ကြီးချုပ်မန်းဝင်းခိုင်တန်းကပြောကြားလိုက်ပါတယ
်မင်းတပ်ပြည်သူတွေကိုအကူအညီပေးနိုင်ဖို့နိုင်ငံတကာအဖွဲ့အစည်းတွေနဲ့အစိုးရတွေကိုဆက်သွယ်ဆွေးနွေးပြီးအကူအညီတောင်းခံတာတွေဆောင်ရွက်ခဲ့သလိုမြေပြင်ကပြည်သူလူထုနဲ့ချိတ်ဆက်ပြီးတော့လည်းအကူအညီထောက်ပံ့မှုတွေအလင်းမြန်ရောက်ရှိအောင်ဆောင်ရွက်ပေးလျက်ရှိပါတယ်
။တဆွန်းနဲ့နီးနဲ့ခုခံနေကြတဲ့ပြည်သူတွေကိုဥညွတ်ဂုံပြုကြောင်းနဲ့ပြည်သူတွေလုံလာတဲ့ Federal Democracy အမြန်ရအောင်ကြိုးပမ်းနေကြောင်းအမျိုးသားညီညွတ်ရေးအစိုးရရဲ့တက်တန်းတလှပြည်တဲ့မေလ16ရက်မင်းကွန်းမှာပြည်ထောင်စုဝန်ကြီးချုပ်ကပြောကြားခဲ့တာဖြစ်ပါတယ်။မင်းတပ်ပြည်သူတွေကိုအကာအကွယ်မပေးနိုင်သေးတဲ့အတွက်စိတ်ထိခဲ့ရကြောင်းပြောကြားခဲ့တယ်လို့ပြည်သူတွေကိုအပြည့်အဝအကာအကွယ်ပေးနိုင်တဲ့တပ်မတော်တရက်ကိုထူထောင်ဖို့ရှေ့ပြေးဖြစ်တဲ့ပြည်သူကာကွယ်ရေးတပ်မတော် PDF ကိုအခုခါမှထူထောင်ပြီးဖြစ်တဲ့အတွက်ခင်မီလက်နက်ကိုင်တပ်မတော်တရက်ထူထောင်ဖို့ပြင်ဆင်နေကြောင်းလည်းသတင်းစကားပါပါတယ်။အမျိုးသားညီညွတ်ရေးအစိုးရတာဝန်ရှိသူတွေဟာမင်းတပ်ဒေသခံတွေနဲ့တွေ့ဆုံဆွေးနွေးခဲ့တယ်လို့မင်းတပ်ပြည်သူတွေကိုချက်ချင်းအကာအကွယ်ပေးဖို့အတွက် NUG နိုင်ငံခြားရေးဝန်ကြီးဌာနကကုလသမဂ္ဂအထွေထွေမှုချုပ် Antonio Guterres ကုလသမဂ္ဂအထွေထွေညီလာခံဥက္ကဋ္ဌ Volkan Bosquia နဲ့က ုလသမဂ္ဂလုံခြုံရေးကောင်စီအလက်ကျဥက္ကဋ္ဌဖြစ်တဲ့တရုတ်နိုင်ငံဆိုင်ရာတာဝန်ကြီးဇန်ကျွန်းအပါအဝင်နိုင်ငံတကာအဖွဲ့အစည်းတွေကိုတောင်းဆိုခဲ့တာပါဒါအပြင်အရက်သားပြည်သူတွေပေါ်မှာစစ်နဲ့နဲ့ကြီးတွေတုံတိုက်ခိုက်ခဲ့တဲ့စစ်တပ်ကိုပြက်ပြက်သားသားအရေးယူဖို့ပါတောင်းဆိုခဲ့ပါတယ်ချင်းပြည်နယ်မင်းတပ်မြို့ပြည်သူကာကွယ်ရေးအဖွဲ့ဝင်တွေနဲ့စစ်ကောင်စီတပ်ဖွဲ့တွေကြားလုံးရတဲ့ရပိုင်းတွင်ဖြစ်ပွားခဲ့တဲ့အပြန်အလှန်ပြစ်ခတ်မှုတွေအတန်းလူငယ်6ဦးတေဆုံးခဲ့တယ်လို့ဒေသခံကာကွယ်ရေးအဖွဲ့ဝင်တွေရဲ့ပြောကြားချက်ကိုကိုးကားပြီးသတင်းမီဒီယာတွေမှာဖော်ပြချပါတယ်စစ်တပ်အာဏာသိမ်းတာကိုဆန့်ကျင်တဲ့ဆန္ဒပြပွဲတွေကိုမြန်မာနိုင်ငံတဝန်းမြို့တော်များများမှာအခုဒီဆက်ပြီးပြုလုပ်နေကြတယ်လို့ကြီးပရောက်မြန်မာတွေကလည်းသူတို့ရောက်နေတဲ့နိုင်ငံတွေကနေမြန်မာရေးထောက်ရှားနေတဲ့အချိန်နိုင်ငံတကာကပါပါဝင်ဆောင်ရွက်လာအောင်လှုပ်ဆောင်နေကြပါတယ်။ Massachusetts နဲ့ Boston မြို့က Harvard ရင်းပြင်မှာ American ရောက်မြန်မာတွေစုဝေးဆန္ဒထုတ်ပေါ်နေကြတာဖြစ်ပါတယ်။စစ်တပ်အာဏာသိမ်းမှုအဆုံးသတ်ရေးအပြင်စစ်တပ်ကိုဝင်ွေရအောင်ပံ့ပိုးပေးနေတဲ့ Chevron ရင်းနှီးကုမ္ပဏီကြီးမြန်မာစစ်တပ်နဲ့အလုပ်ဆက်ပြီးမလုပ်ဖို့အတွက်ပါပန်ကြားခဲ့ကြတာပါ။မေလ15ရက်နေ့ကလည်းအမျိုးသားညီညွတ်ရေးအစိုးရ NUG နဲ့ပြည်သူ့ကာကွယ်ရေးတပ်မတော် PDF တို့ကိုချိုးဆိုထောက်ခံတဲ့ဆန္ဒပြပွဲကိုနယူးယောက်မှာနေထိုင်တဲ့မြန်မာနိုင်ငံသား100ကျော်လောက်စုဝေးပြီးနယူးယောက်မြို့ Union Square မှာကျင်းပခဲ့ကြပါတယ်။ချင်းပြည်နယ်မင်းတပ်မြို့မှာစစ်ကောင်စီတပ်တွေရဲ့ပြင်းပြင်းထန်ထန်နှိမ်နှင်းမှုကြောင့်ဒုက္ခကြုံနေရတဲ့ဒေသခံတွေအတွက်အစာအစာဆေးဝါးနဲ့အကူအညီတွေပေးနိုင်ဖို့ကန်တကီပြည်နယ်ရောက်မြန်မာနိုင်ငံသားတွေကလည်းရန်ပုံငွေရှာပွဲပြုလုပ်ဖြစ်ကြပါတယ်။ဂျပန်ရောက်မြန်မာနိုင်ငံသားတွေကတော့ပြည်ရင်းကမြန်မာနိုင်ငံသားတွေလိုအပ်နေတဲ့လူသားချင်းစာနာမှုအကူအညီတွေပေးနိုင်ဖို့အတွက်အမျိုးသားညီညွတ်ရေးအစိုးရလူသားချင်းစာနာထောက်ထားရေးနဲ့ဘေးအန္တရာယ်စီမံခန့်ခွဲရေးဆိုင်ရာဝန်ကြီးဌာနကိုမြန်မာငွေ104သိန်းနဲ့ညီမျှတဲ့ဂျပန်ယန်ငွေ8သိန်းပေးရလှူဒါန်းခဲ့ပါတယ်။ထိုင်းမြန်မာနယ်စပ်ချင်းမိုင်ပြည်နယ်မဲအိုင်မြို့နယ်ထဲမှာစိတ်ကြွစီအလုံးပေါင်း9သန်းလောက်ကိုဖမ်းဆီးရမိတယ်လို့စနေနေ့ကထိုင်းအာဏာပိုင်တွေကသတင်းထုတ်ပြန်ပါတယ်။ဒီစိတ်ကြွဆေးတွေဟာရှမ်းပြည်နယ်မန်ယောင်ဝက်လက်နယ်ကင်တွေထိမ့်ချုပ်ရာဒေသကနေလာရာဖြစ်ကြောင်းထိုင်းအာဏာပိုင်တွေကပြောပါတယ်။အိတ်38အိတ်နဲ့ထည့်ထားတဲ့ဒီစိတ်ကြွဆေးတွေမှာကျင်းငါးပွင့်999တစ်စိတ်ပါပြီးမဲအိုင်းမြို့နယ်မဲဆောင်ကျေးရွာအမှတ်6နားမှာမောင်းနေလာတဲ့ကား3စီးကနေဖမ်းမိတာဖြစ်ကြောင်းကားမောင်းလာသူတွေဟာမြန်မာနယ်ဘွားတွေဖြစ်ပြီးထိုင်းတောင်ပေါ်သားကတ်တွေကိုကန်ဆောင်ထားကြကြောင်းအမှန်ငါဒေတာနေကြဆောင်ရဲကသတင်းစာရှင်းလင်းပွဲမှာပြောပါတယ်။ဖမ်းမိတဲ့စိတ်ကြွဆေးတွေဟာရှမ်းပြည်နယ်မန်ယောင်ဒေတာဝက်လက်နယ်ကိုင်းကြီးထိန်းချုပ်ရာနေမီကနေလာတာဖြစ်ကြောင်းပြောပေမဲ့ UWSA ဝက်တပ်ဖွဲ့ကတော့အချိန်မြင့်မရှိတဲ့ဆွဆွဲချက်သားဖြစ်ကြောင်းတုံ့ပြန်ပါတယ
်။ VOA American တဲ့မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိပိုင်းလိုမီတာ24 kHz 12.33 ပိုင်းလိုမီတာ40 kHz 98.33ပိုင်းလိုမီတာ51 kHz 5805နဲ့ပိုင်းလိုမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါရဲ့ရှင
် VOA ရဲ့သတင်းတွေကိုဆက်ပြီးတင်ဆက်နေပါတယ်ဂါဇာကမ်းမြောက်ဒေသကပြင်းထန်တဲ့ဒေသောင်းတိုက်ခိုက်မှုကိုချက်ချင်းရပ်တည်လိုက်ဖို့အစီအစဉ်မရှိသေးဘူးလို့ Israel ဝန်ကြီးချုပ်ဘန်ဂျမင်နိုင်တန်ယာဟုကတင်းငွေနေနေမှာပြောပါတယ်။အစ္စရေးတိုက်လေယာဉ်တွေကအဆောက်အုံ3ခုကိုဖြိုချခဲ့ပြီးလူအနည်းဆုံး42ဦးသေဆုံးခဲ့ရပြီးနောက်နိုင်ဝမ်အကြာမှာနေတန်ယာဟုကအခုလိုပြောဆိုလိုက်တာပါ။အင်အားပြည့်တဲ့တိုက်ခိုက်မှုတွေဆက်ရှိနေအောင်မှာဖြစ်တယ်လို့နိုင်ငံကောင်ကကြားဝင်စစ်ဆေးမှုတွေလုပ်နေပေမဲ့လည်းတိုက်ခိုက်မှုကချက်ချင်းရပ်သွားမှာမဟုတ်ဘူးလို့အမေရိကန်ရုပ်သံ CBS ရဲ့ Face the Nation အစီအစဉ်မေးမြန်းခန်းမှာနေတန်ယာဟုကပြောသွားပါတယ်။ဣသရေလမြို့တော်ဂျေရုဆလင်ကိုဟာမတ်စစ်သွေးကြွတွေကအကြောင်းမဲ့တိုက်ခိုက်နေတယ်လို့သူကဆွဆွဲပါတယ်။စနေနေ့ကဂါဇာဒေသမှာ AP အပါဝင်အယ်ဂျာဇီးရာသတင်းဌာနနဲ့အခြားလူနေတိုက်ခန်းရုံးငန်းတွေပါဝင်တဲ့စစ်နထအဆောက်အုံကိုဣသရေလကဖျက်ဆီးဖြိုချခဲ့တာကိုတော့နေတန်ယာဟုဟာကာကွယ်ပြောသွားပါတယ်။ဒီတိုက်ခိုက်မှုမှာတဦးတယောက်မှထိခိုက်ဒဏ်ရာမရခဲ့ဘူးလို့သူကဆိုပါတယ်။ဂါဇာဒေသမှာရှိတဲ့ဟာမတ်စ်ခေါင်းဆောင်အယ်ဆင်ဝါရဲ့နေအိမ်ကိုတနင်္ဂနွေနေ့အစောပိုင်းမှာ9ရက်မြောက်အဖြစ်ဣသရေလကဘုံကျဲခဲ့ပါတယ်။ဘုံကျဲချိန်မှာဆင်ဝါတယောက်နေရင်ထဲမှာရှိမရှိဆိုတာမသိရသေးပါဘူး။သူဟာဟာမတ်စ်ရဲ့အခြားထိပ်ပိုင်းခေါင်းဆောင်တွေနဲ့အတူပိုးအောင်နေပုံရတယ်လို့ AP သတင်းကရေးပါတယ်ခင်ဗျာ။အ ရှေ့လက်ပိုင်းဒေသမှာအစ္စရေးနဲ့ပါလက်စတိုင်းကြားအပြန်အလှန်တိုက်ခိုက်နေတာတွေချက်ချင်းရပ်ပြီးအပြစ်ခတ်ရစဲရေးလုပ်ဖို့ကုလသမဂ္ဂအတွင်းမှုချုပ်အန်တိုနီယိုဂူတာရက်စ်ကတင်းငွေနေ့မှာတောင်းဆိုလိုက်ပါတယ်။သတင်းတစ်ပတ်ကြာတိုက်ခတ်မှုအတွင်းအနည်းဆုံးပါလက်စတိုင်း180သေဆုံးပြီးအစ္စရေးဘက်က10ဦးသေဆုံးခဲ့ရပြီးနောက်အခုလိုတိုက်တွန်းလိုက်တာပါ
။ Fighting must stop. It must stop immediately.Rockets and mortars on one side.
တိုက်ခိုက်နေတာတွေကိုရကြပါချက်ချင်းရပ်ဖို့လိုပါတယ်တစ်ဖက်နဲ့တစ်ဖက်မော်တာဒုံးကျည်တွေနဲ့ပြစ်ခတ်မှုတွေဒီကြောင်းနဲ့အမြောက်ကြီးတွေတိုက်ခိုက်မှုတွေကိုလည်းရကြပါဒီလိုတောင်းဆိုချက်ကိုနှစ်ဖက်စလုံးကအလေးထားစဉ်းစားဖို့ကျွန်တော်အနေနဲ့မေတ္တာရပ်ခံလိုပါတယ်အွန်လိုင်းကတဆင့်ကျင်းပတဲ့တနင်္ဂနွေနေ့ကုလလုံခြုံရေးကောင်စီရေးပေါ်အစည်းအဝေးအတွင်းဂူတာရက်စ်ကအဲ့လိုပြောသွားတာပါစင်ရှင်တို့တရားမဲ့တဲ့တည်ကြည်မှုတန်တရားအကြမ်းဖက်မှုနဲ့ပျက်စီးဆုံးရှုံးမှုတွေကိုအဆုံးသတ်စေမဲ့အပြစ်ခံရဆဲရေးဖြစ်ပေါ်လာစေဖို့ကုလသမဂ္ဂကသက်ဆိုင်သူတွေအားလုံးနဲ့အလေးထားလှုပ်ဆောင်နေတယ်လို့သူကပြောပါတယ်။အခုလိုအပြန်အလှန်တိုက်ခိုက်မှုအတွင်းပါလက်စတိုင်းကလေးငယ်55ဦးနဲ့အစ္စရေးကလေးငယ်2ဦးသေဆုံးခဲ့ရတယ်လို့ UNICEF ကသတင်းထုတ်ပြန်ပါတယ်။လုံခြုံရေးကောင်စီအနေနဲ့တနင်္ဂနွေနေ့မှာအရေးပေါ်အစည်းအဝေးပွဲလုပ်ဖို့တရုတ်နော်ဝေတူနီးရှားနိုင်ငံတွေကတိုက်တွန်းခဲ့ပြီးဒီတင်းမာမှုတွေအဆုံးသတ်စေရေးအတွက်အမေရိကန်ဘက်ကတန်တမာရေးလမ်းကြောင်းအရစွမ်းကုန်ဆောင်ရွက်နေကြောင်းကုလဆိုင်ရာတန်အမတ်ကြီးလင်ဒါဂရင်းဖီးကလည်းပြောပါရခင်ဗျာအိန္ဒိယနိုင်ငံဂင်ဂါမြစ်ကမ်းပါမှာနေ့စဉ်လူသေအလောင်းရာချီမျောလာနေတယ်လို့မြစ်ကမ်းတစ်ဘေးပရာယာဂရမ်မြို့ကန်ဒီကတင်းငွေနေနေမှာပြောပါတယ်ဒါကြောင့်ဒီမြစ်ထဲအလောင်းတွေမစွန့်ပြစ်ကြဖို့လိုက်လံတတိပေးနေရတယ်လို့ဂင်ဂါမြစ်ထဲကင်းလှည့်နေတဲ့လုံခြုံရေးအရာရှိအနန်ဗာစင်းကပြောပါတယ
်ဂျိုးကုစလိုစဘောကိုलावारिस मान करके और नदी में बहा दे रहे हैं
လူတွေကအလောင်းတွေကိုမြစ်ထဲဆွန့်ပစ်နေကြတာပါအလောင်းတွေမျောလာတာကြောင့်မြေကမ်းတွေနေသူတွေကြောက်ရွံ့ဒေါသထွက်နေကြပါတယ်ဒါကြောင့်ကျွန်တော်တို့မြစ်ထဲကင်းလှည့်နေရပြီးမျောလာတဲ့ရုပ်အလောင်းတွေကိုရှာဖွေနေတာပါလို့ပြောသွားတာပါကမ္ဘာမှာကိုဗစ်ကူးစက်မှုအဆိုးဆုံးဖြစ်နေတဲ့အိန္ဒိယမှာဟိန္ဒူဘာသာဝင်တွေဘာသာရေးအထွတ်မြတ်ထားတဲ့ဂင်္ဂါမြစ်ထဲအခုလိုရုပ်အလောင်းတွေမျောလာတာကလူတွေကိုတုန်လှုပ်စေပါတယ်ကိုဗစ်ကြောင့်သေဆုံးမှုမြင့်တက်လာနေတာနဲ့အမျှနေရာအတော်များများမှာတကြွရမဲ့အလောင်းတွေတောင်းလို့ပုံနေပြီးမိတကြွဈေးကလည်းကြီးမြင့်နေတာပါ။အိန္ဒိယနိုင်ငံမြောက်ပိုင်းလူရေတန်း240လောက်ရှိတဲ့ဥတ္တရပရာဒက်စ်ပြည်နယ်မှာကိုဗစ်ဒုတိယလှိုင်းကြောင့်သေဆုံးသူအများများလာနေပါလေခင်ဗျာ။အိန္ဒိယနိုင်ငံအနောက်ဘက်ကန်ယူတန်းဂူဂျရက်ပြည်နယ်မှာအနည်းဆုံးလူ6ဦးသေဆုံးခဲ့ရတဲ့ဆိုင်ကလုန်းမုန်တိုင်းကြောင့်ညီနေပိုင်းမှာနေတဲ့ထောင်ချီတဲ့ပြည်သူတွေတင်းငွေနေကဘေးလွတ်ရာကိုပြောင်းရွှေ့နေကြပါတယ်။လာမယ့်အင်္ဂါနေ့မနက်ပိုင်းမှာဆိုင်ကလုန်းမုန်တိုင်းကကုန်းတွင်းပိုင်းကိုဝင်ရောက်လာမှာဖြစ်တယ်လို့အိန္ဒိယမိုးဇလတာဝန်ရှိသူတို့ကသတိပေးပါတယ်
။ Two dead Guwahati Goa mein reported hai. Ek death North Goa mein hai. Ek ladki ki death ho chuki
hai. Arabia Peninsula ရဲ့စတင်ဖွဲ့စည်းခဲ့တဲ့တောက်တဲ့ဆိုင်ကလုန်းမုန်တိုင်းကြောင့်အိန္ဒိယအနောက်ဘက်နဲ့တောင်ဘက်ဒေသတချို့မှာမိုးသည်ထန်ပြီးလေပြင်းတိုက်တာတွေဖြစ်ခဲ့တယ်လို့နေအိမ်တွေပျက်စီးတာတစ်ပင်တွေအမြစ်ကကျပြီးပြိုလဲတာလည်းဖြစ်ခဲ့တယ်လို့ပြောသွားတာပါဆိုင်ကလုန်းတောက်တဲ့ရဲ့အန္တရာယ်ကြောင့်ပင်လယ်ကမ်းခြေနားမြင်းနီပိုင်းမှာလူတသိန်းခွဲလောက်တနင်္ဂနွေနေ့ညနေပိုင်းကစလို့ဘေးလွတ်ရာကိုရွှေ့ပြောင်းခိုင်းတာပါတယ်မုန်တိုင်းကြောင့်ရေလွှမ်းမိုးလာနိုင်ပြီးမေလ21ရက်နေ့ထိမြေထားလန်းတွေရေမြုပ်နိုင်တယ်လို့ခန့်မှန်းထားပါတယ်ခင်ဗျာ
တနင်္လာနေ့မနေ့ခင်ထိတ်တန့်ရောက်တဲ့တွင်တွေကိုဒေါခင်မျိုးသက်နဲ့ကိုညံဝင်းအောင်တို့ကြီးညာပေးခဲ့တာပါအခုတော့ဆက်သွယ်မေးမြန်းချက်တစ်ခုကိုတင်ပြပေးဖို့ရှိပါတယ်မုံရွာမျိုးကပရဟိတသမားကြပြားဆရာဦးစိန်ဝင်းသေဆုံးခဲ့ရမှုနဲ့ပတ်သက်ပြီးအမှုမှန်ပေါ်ပေါက်ရေးနဲ့တရားမျှတမှုရရှိရေးညှိုးလင့်ချက်ကင်းမဲ့နေတယ်လို့မိသားစုဝင်ကပြောပါတယ်အကြောင်းပြည်စုံကိုမတ်အင်ဂျင်နိုင်ဆက်သွယ်မေးမြန်းတင်ပြထားပါတယ်ရှင်
မုံရမျိုးရဲ့ကြပြဆရာပရဟိတသမားဝါရင့်နိုင်ငံရေးသမားဖြစ်သူဦးစိန်ဝင်းဟာမေလ14ရက်နေ့တောက်ကြနေကသူ့အရင်လုတ်ကင်ခဲ့ပူးတဲ့မုံရဆက်မှုဇုံဝင်းခောက်ဆွဲဆက်မှာကဏီစစ်ဘေးဒုက္ခသည်တွေအတွက်အလူငွေကောက်ခံနေခြင်းအလုတ်သမားတယောက်ကနေသူ့ကိုဓာတ်စီတုံးနဲ့ပစ်ပြီးမီးရှို့ခဲ့ပြီးတဲ့နောက်တင်းထန်တဲ့မီးလောင်ဒဏ်ရာနဲ့မုံရဆေးရုံကြီးမှာနိုင်ပိုင်းအကြာတေဆုံးခဲ့ပါတယ်ဒီဖြစ်ရနဲ့ပတ်သက်လို့တမီးဖြစ်သူမတင်းနယ်ကို VOA ကဆက်သွယ်မေးမြန်းရမှာမိသားစုဝင်တွေအနေနဲ့သိရှိထားတဲ့ချက်လက်တွေကိုအခုလိုစပြောပါရစေ
။ဒီပေါင်းစတဲ့ရတော့အဖေရဲ့မိတ်ဆွေပေါ့အဖေတကယ်ချင်းအဲ့စက်ယုံမန်နေဂျာပေါ့အဲ့ဖြစ်ပွားသွားတဲ့နေရာစက်ယုံမန်နေဂျာဦးတိုင်အောင်ကကျမဖုန်းကိုလှမ်းဆက်ပြီးတော့တမီးဖေဒီလိုပဲတက်စီလောင်းပြီးတော့ ဒီရှုခံရတဲ့အတွက်ကြောင့်မို့လို့အကြောင်းကြားတာပေါ့အဲ့လိုပြောတော့ဒီအဖေအတန်ကိုလည်းဒီမှာကြားရတယ်ကျွန်မပုံနဲ့ကနေပြီးတော့အဖေကနေပြီးတော့ဒေဝကရီကိုခေါ်လိုက်ပါပေါ့အဲ့လိုပြောတဲ့အဖေအတန်ကိုလည်းကြားတော့ကိုယ်ကတော့များများဆဆလို့မထင်ဘူးပေါ့လေဖေသတိရန်ကောင်းတာဆိုတော့အဲ့လိုမထင်ဘူးပေါ့မထင်တော့ကျွန်မနေနဲလားနဲတယ်ဆိုရင်ကျွန်မစိတ်ဝင်ကြီးပါလိမ့်မသွားချင်အမှုတွေပါလိမ့်မဖြစ်ချင်ဘူးပေါ့နဲတယ်ဆိုလို့ရှိရင်အပြင်စေကမ်းမှာပဲကုမယ်ဆိုပြီးတော့ကျွန်မပြောတော့မအားမဖြစ်ဘူးမဖြစ်ဘူးစိတ်ဝင်ကြီးသွားမှဖြစ်မှာဆိုတော့ဒါနဲ့ကျွန်မနေပြီးဟုတ်ကဲ့အဲ့ဆိုကျွန်မစိတ်ဝင်ကိုလိုက်ခဲ့ပါမယ်ဆိုပြီးတော့အဖေကအရင်စေယုံကိုရောက်တယ်ပေါ့နော်ရောက်ပြီးကျမစေယုံကိုအမေကိုခေါ်ပြီးတော့ကျမတို့အသားမင်းတွေကိုစေယုံကိုသွားတယ်ပေါ့သွားတဲ့အချိန်မှာဖေကတော်တော်ကြီးကိုအပေါ်ပိုင်းမှာမီးတော်တော်ကျွမ်းထားတယ်ပေါ့အဖေကသပင်ကလည်းရှည်တယ်မုတ်သိမ်မှုတွေလည်းရှည်တယ်ဆိုတော့အဲ့ဒါတွေကတော့မဲပြီးတော့ကတ်နေတာပေါ့နော်လုံးဝမှမျက်လုံးအိမ်ကိုမမြင်ရဘူးပေါ့နော်အသားတွေအရေတွေကိုပဲမြင်နေရတယ်မျက်စိတငယ်အိမ်ကိုလုံးဝမှမမြင်ရဘူးဖေကအရန်ဆိုရအဖေဖေရေသမီးကိုမြင်လားမြင်လားဆိုမမြင်ရဘူးလို့သူပြောတယ်အောက်ပိုင်းတော်တော်လောင်သွားတယ်ပေါ့နော်ခေါင်းပိုင်းနဲ့အောက်ပိုင်းနဲ့ရင်ဘက်နဲ့ကြောနဲ့ကတော့ထိုင်နေရဆိုတော့အဲ့နေရာဓာတ်ဆီမရောက်လို့နေမှာပေါ့အဲ့ဒီနေရာလေးကအပူပဲချက်ပြီးတော့ကြီးကြီးမားမားမတွေ့ဘူးဒါနဲ့အဖေရဲ့သတိကောင်းတဲ့အတွက်ကျမကရနိုင်မယ်အဖေကိုကျမတို့ဟိုပြန်ကယ်နိုင်မယ်လို့ထင်ပြီးတော့တန်တဲ့အဖြစ်ပြဘာဆိုပါမှမမေးဘူးအဲ့ဒီမှာပဲဟိုလှုပ်ပြီးစေကူတမှုခံပြီးတော့မနေ့9နာရီခွဲလောက်မှာစေယုံကိုရောက်တယ်ည10နာရီ45မှာသုံးသွားပါတယ်ရှင
်အဲ့တော့စေယုံမှာသူ့ကိုဘယ်လိုမီးရှို့လိုက်တယ်လဲဆိုတာကိုရောသိရလားရှင်
အဲ့ဆိုင်ရုံမန်နေဂျာရဲ့ပြောပြချက်ကအရာတော့သူတို့နှစ်ယောက်ကနည်းနည်းချင်းဆိုင်ခိုင်ခိုင်ပြီးစကားပြောနေတယ်တဲ့စကားပြောတဲ့အချိန်မှာဆက်ယုံကအလုပ်တမားကအပြင်ကိုကွင်းရွယ်သွားလိုက်အောင်မယ်ဆိုပြီးတော့ဆက်ယုံအပြင်ဘက်ကိုထွက်သွားတယ်တဲ့ပြန်ရောက်တဲ့အခါမှာဓာတ်စီဘူးသုံးခုပါလာတယ်ပြောလာတာတော့သူမမြင်ဘူးပေါ့နော်ဘေးကအခြားဆက်ယုံဝန်ထမ်းတွေမြင်တာပေါ့နော်ဓာတ်စီဘူးလို့လည်းမထင်ဘူးရေဘူးလို့ပဲထင်တယ်တဲ့အဲ့ဒါကိုတာယာဘုံထဲမှာအဲ့သုံးခုကိုလှည့်တယ်လှည့်ပြီးတော့တကြံရေပတ်တယ်လို့ပဲအဖေကိုလှမ်းပတ်လိုက်ပြီးတော့မီးစင်းနဲ့ရှို့ပြီးတော့ပြေးသွားတယ
်အခုလို့ဖြစ်ပြက်သွားတာ ਨੇ ပသက်လို့ကောအာနာပိုင်နေရဲတက်ဖွဲ့ဘက်ကရအေးယူတာမျိုးပေါ့နော်သူတို့အဲ့လိုမျိုးစစ်စေးမင်းမြန်းတာမျိုးရှိလဲရှင
်ရှိလဲဆိုတော့ကျမတို့ကဆေးုံရောက်သွားပြီဆိုတော့ဆေးုံကမှုခင်ရနေပြီးတော့တပ်ပုံရိုက်သွားတယ်မှတ်တမ်းယူသွားတယ်ပေါ့နော်ယူသွားပြီးတော့ခါကြတော့ဖွင့်ထားတယ်ပေါ့နော်သူတို့ကဖွင့်ထားတယ်ဆိုတော့ကျမတို့ကတော့အစောပိုင်းကတော့ကျမတို့ကဒီအဖေအသက်အန္တရာယ်မဆိုးရင်တော့ဘူးလို့ထင်ပြီးတော့ပေါ့နော်အဖေနဲ့စကားပြောလို့ရတယ်အဖေရဲ့မျက်မြင်စင်နေရရမ်းဆိုးတယ်ဒါပေမဲ့အဖေရဲ့သတိကောင်းတယ်စကားပြောလို့ရတယ်ဆိုတဲ့အတွက်ကြောင့်မို့လို့ကျမကတော့အစောတုန်းကပြဿနာမရှာတော့ဘူးအထူးသဖြင့်ပြောရမယ်ဆိုလို့ရှိရင်ကျမတို့မှာနိုင်ငံရေးလှုပ်ထားတဲ့နောက်ပိုင်းရာဇဝင်လေးတွေရှိနေတဲ့အတွက်ကြောင့်သူတို့နဲ့မပတ်သက်ချင်တဲ့အတွက်ကြောင့်ပေါ့အဲမတိုင်တော့ဘူးဒီတိုင်းပဲနေမယ်ပေါ့အဲ့လိုမျိုးသုံးဖြတ်ထားကြတာပေါ့နော်သုံးဖြတ်ထားတဲ့အချိန်မှာနောက်ပိုင်းတော့အဲသူတို့ကဒီဒါပေမှုတေကင်းဖြစ်တဲ့အတွက်ကြောင့်မို့လို့ဒါသူတို့ဘက်ကရေးယူမယ်ဟိုအရေးယူပေးပါမယ်ပေါ့နော်ဟိုအထူးကြက်မှတ်ပြီးတော့လိုက်ပေးပါမယ်လို့သူတို့ဘက်ကပြောထားတယ်ဖြင့
်အခုဒီဖြစ်သွားတဲ့ကိစ္စမှာကြတော့ဒီလောက်မြင်မြန်ဆန်ဆန်ကြီးလုံးဝမမျော်လင့်ထားတဲ့အချိန်မှာပေါ့နော်ဟိုမီးရှို့တက်ခံလိုက်ရတယ်ဆိုရယ်ဒီလိုအညိုတကြီးဒီလိုဖြစ်ရတယ်လဲဆိုတာရောညီမတို့မိသားစုတွေအနေနဲ့ဘာကြောင့်လို့ထင်လဲရှင်
သမားတို့ကတော့ဘာကြောင့်လို့ဆိုတော့ကာယကံရှင်ကိုယ်တိုင်မှပဲသိမယ်ထင်တယ်။အဲဘာလို့လဲဆိုတော့ကာယကံရှင်ဒီအဖေနဲ့အညိုးအတေးမရှိဘူးအမုန်းမရှိဘူး။ဒါပေမဲ့လည်းဘာကြောင့်သူဒီလိုလှုပ်လိုက်တယ်ဆိုတာကတော့သူကိုယ်တိုင်မှပဲသိမှာပဲ
။အခုလို့ဖြစ်ရတဲ့ပတ်သက်ပြီးတော့မိသားစုဝင်တွေဘက်ကပေါ့နော်ဟိုတရားမျှတရေးအတွက်ကောဘယ်လိုဆောင်ရွက်ပေးတင်တယ်လို့မြင်လဲရှင်
။သမားတို့ကတော့တရားမျှတရေးဆိုတာကတော့ဒီစီနေမှာတော့အမရဲ့ယုံကြည်မရှိဘူး။ကျမတို့မောင်နှမတွေစီလည်းအဖေလျှောက်တဲ့လမ်းမှာယုံယုံကြည်ကြည်နဲ့အဲကိုယုံကြည်တဲ့ကိုယ်ကြီးလျှောက်လမ်းနေကြရပေါ့နော်။ကျမကိုဆိုလို့ရှင်လည်းအဲထိမ့်သိမ်းခံထားရတယ်ပေါ့။ဆိုတော့ကျမတို့ကတော့တရားမျှတမှုဆိုတာကတော့ဒီချိန်နေမှာမရနိုင်ဘူးဆိုတာဟိုနားလည်ထားတယ်ပေါ့နော်။မရနိုင်ဘူး
။ကဗျာဆရာဦးစိန်ဝင်းရဲ့ရုပ်အလောင်းကိုတော့တနုနီနေနေလေပိုင်းမှာမြေမြုပ်တချို့ခဲ့တယ်လို့သမီးဖြစ်သူကပြောပါတယ်။မုံရမျိုးမှာလူအများလေးစားရတဲ့ကဗျာဆရာဦးစိန်ဝင်းတည်ဆုံးချိန်မှာဇနီးသားတစ်ယောက်သမီးတစ်ယောက်နဲ့မျိုး၃ယောက်ကျန်ရစ်ခဲ့ပါတယ်။လက်ရှိသားဖြစ်သူကတော့မုံရအချင်းထောင်မှာဖမ်းဆီးထိန်သိမ်းခံထားရပါတယ်ရှင်
။မရင်ချင်းတိုင်းတင်ပြပေးခဲ့တာပါရှင်။အခုတော့မြမအရေးဆွေးနွေးခန်းအစီအစဉ်ကိုနားဆင်ကြရအောင်ပါ။စစ်ကောင်စီကိုလက်နက်ကင်တော်လှန်နေတဲ့ CDF ချင်းပြည်သူကာကွယ်ရေးတပ်မင်းတပ်ကိုမေလ15ရက်နေ့စနေနေ့မှာမြမစစ်တပ်ကမြေပြင်ကလေလက်နယ်ကြီးတွေနဲ့သာမကရဟယင်တွေနဲ့အပြင်းအထန်ဘုံကျဲတိုက်ခိုက်ပြီးနှိမ့်နှင်းခဲ့ကြောင်း CDF တပ်ဖွဲ့တာဝန်ရှိသူတွေက VOA ကိုပြောပါတယ်။တူမီတနတ်တွေသာရှိတဲ့ချင်းပြည်သူကာကွယ်ရေးတပ်အနေနဲ့လက်နယ်အင်အားအစမတန်ရှိနေတဲ့မြန်မာစစ်တပ်ကိုဘလို့ခုခံတိုက်ခိုက်ခဲ့တယ်လဲ။မင်းတပ်ကချင်းလူငယ်တွေဘာကြောင့်လက်နက်ကင်တော်လှန်နေကြသလဲ။မင်းတပ်နောက်ဆုံးအခြေအနေဘလို့ရှိနေတယ်လဲ။CDF ချင်းပြည်သူကာကွယ်ရေးတပ် မင်းတက်ကတာဝန်ရှိသူတို့ဖြစ်တဲ့ဒေါက်တာရောမန်ကိုမိုက်ရင်ချင်းနိုင်ကဆက်သွယ်မေးမြန်းထားပါတယ်ရှင
်မင်းတက်ဟာကမြန်မာစစ်တပ်ကနေပြီးတော့အခုသူတို့ကစိတ်ပိုက်လိုက်တဲ့အချိန်လားရှင်အခု
ဘယ်လိုပြောနေရလဲခင်ဗျဆိုတော့သူတို့ကမြို့ထဲကပွင့်ကြတဲ့နေရာတွေပေါ့နော်နေရာကြတဲ့နေရာတွေကိုသူတို့အကုန်လုံးနေရာယူထားလိုက်ပြီးလမ်းတော်လမ်းလာစံတမျှတွေအကုန်လုံးကိုသူတို့ပြစ်ခတ်နေတယ်ပေါ့နော်ဒီနေ့မနေ့အချိန်ရလို့ပေါ့စံကနေတော့သူဖြစ်စီကိုယ့်ကိုသွားနေတဲ့သူဖြစ်စီတွေ့ရတဲ့အကုန်လုံးကျုံရမှန်ထမ်းစစ်နေတဲ့တဘောရှိတယ်ခင်ဗ
ျမနေ့ကတိုက်ပွဲကတော့တော်တော်လေးပြင်းထန်တယ်လို့ကျမတို့ကြားရတယ်ရှင်ဆိုတော့အဲ့ဒီလိုမျိုးမနေ့ကဟုတ်ကဲ့အဲ့မြန်မာစစ်တပ်ကဒီမင်းတပ်ကိုသူတို့တိုက်ခိုက်တဲ့အချိန်မျိုးပြောပြပါအောင်ရှင
်မဲခုနကကိုစားပြစ်ခတ်မှုရှိတာလေခမိုင်ခွဲလောက်ကစားမှရဟရင်နေပေါ့နော်ရဟရင်နေနဲ့ဟိုချောင်းအတိုင်းပေါ့နော်ကျွန်တော်အောက်ကမောင်းချောင်းတိုင်းပေါ့နော်ချောင်းတိုင်းတက်လာတယ်လူကြီးချတယ်လက်နဲ့တွေချတယ်မနေ့ကဟက်ကီအသွားလာပြန်တက်မှုတွေကအတင်းနဲ့တဲဆိုရယ်ဟက်ကီဘွားနဲ့လည်းဒီခတ်တာရှိတယ်ဟက်ကီဘွားလည်းလည်းပြင်းပြင်းဖြစ်တာပေါ့နော်ကျွန်တော်ခုနကတန်းတန်းဒေဒီစီဒီနာကိုတုံးလုံးကြခွဲတယ်သူကကုန်းတင်လေးဆိုတော့လူကြီးကအဲ့ဒီမှာကျွန်တော်ကင်းပုံးနေရတာရှိတယ်လုံချုံနေရရှိတယ်အဲ့ဒီမှာတုံးလုံးကြတယ်ပြီးတော့ကျောင်းမှန်ဖက်မှာဘဒူဇီဘက်ကလည်းဆင်းလာတဲ့ဟောစစ်ကူတွေပေါ့နော်အဲ့ဒါနဲ့ကျွန်တော်တို့ CDF နဲ့အဲဆက်ချောင်းမှန်ဖက်ကလည်းဖြစ်နေတယ်ပေါ့တိုက်ပွဲဖြစ်နေတယ်ပေါ့နော်အဲ့ဒါကိုလည်းသူတို့ချမ်းပြစ်တာပေါ့နော်ဆက်ချောင်းမှန်ဖက်မှာဒီရင်ပေါ်နေပဲဒီဟာချစ်ပေါ်နေပဲလိုလက်နေကြီးနှလုံးတုံးလုံးကြတယ်အဲ့ဒါပါပဲနေရာအနဲ့မြို့နေရာအနဲ့မဲတက်တည်ရှိနေတဲ့နေရာတွေကဘယ်သူမှမရှိပါသေးဘူးဆိုပြီးမှချစ်ကတ်သွားတာကိုမနေ့လက်နေကြီးပဲကိုအချိန်ထုတ်တယ်လို့ရှိနေလူတွေကိုစတာပေါ့နော်
ချင်းဒီတိတုကာကွယ်ရေးတက်အနေနဲ့ကကြတော့အခုကဟိုတခြားဟိုတိုင်းသားလည်းနဲ့ကိုင်းကြီးဒါမှမဟုတ်ရင်အခု NUG အမျိုးသားညီညွတ်ရေးအစိုးရအဖွဲ့သူတို့ဘက်ကအကူအညီရောရလားရှင
်ဆိုတော့ကျွန်တော်ကချိတ်ဆက်မှုရှိတယ်ချိတ်ဆက်မှုတော့ရှိတယ်အကူအညီကတိတိကျကျခံကြမှာတော့မရသေးဘူးခင်ဗျအမှန်တော့ကိုသူကိုသအနေနဲ့ပဲသူ့မျိုးကာကွယ်ဖို့တက်လို့ပေါ့နော်လက်နဲ့မကိုင်းလို့မဖြစ်ရတဲ့ချိန်ကြီးရောက်လာပြီပေါ့လေအဲ့ဒါဆိုတော့သူ့ကိုယ်ကိုကာကွယ်ဖို့အတွက်self defense ball ပေါ့နော်အဲ့လိုမျိုးနေနေပဲဖွဲ့ထားတဲ့အဲ့လိုအဖွဲ့ငယ်လေးပဲဟိုလက်နဲ့ကြီးကြီးတက်စင်နိုင်တာတို့မောင်းပြန်နေကိုင်းနိုင်တာမျိုးမရှိဘူးကျွန်တော်တို့ကာဆူတက်တွေရှိတယ်နှလုံးကျူးတက်တွေဒူမီဒူမောင်းတွေပေါ့နော်အဲ့လောက်နေပဲကျွန်တော်တို့ကာကွယ်နိုင်တယ်ပြစ်ခတ်နိုင်တယ်ပေါ့နော်ကျွန်တော်တို့မျိုးစိတ်ကာကွယ်ထားနိုင်တယ
်ဒီတိုက်ပွဲတွေဖြစ်တဲ့အတွင်းပေါ့နော် CDF ဘက်ကရောဘယ်လောက်ထိကြာဆုံးလဲရှင်အကြာဆုံးနေဘယ်လောက်ထိရှိခဲ့လဲရှင်
ကျွန်တော်တို့ခံရမှာဆိုအရှိတဲ့ပွဲနောက်တပွဲပေါင်းလိုက်မှာဆိုကျွန်တော်တို့ခက်က9ယောက်ကျော်ကြတယ်တနက်ဆိုတော့ဘုံစံနေခံလို့ပေါ့နော်တန်ရရတွေတို့အကုန်လုံးကလည်းဘုံစံနေဆောင်တန်ရရတာလေသူတို့ရှင်ဖြစ်တယ်ပေါ့နော်စက်တနက်ဒီမရှင်းကန်းဒီဒီမောင်းပြန်ဒီကြောင့်တန်ရရဆိုတော့မရှိတော့ပဲအဲကျွန်တော်တို့ခက်ကတော့အခုဥပမာ14ရက်နေ့တိုက်ပွဲဆိုရင်သူတို့ကစိတ်ကား60တက်လာတယ်စိတ်ကား60နဲ့180ကျော်အကုန်လုံးစိတ်ကား60တော့ကျွန်တော်မီးရှိုးလိုက်နိုင်တယ်ပေါ့နော်အဲ့လိုမျိုးလည်းတချို့ကတင်းလိုက်နေတဲ့အဆင့်ကြီးရှိတယ်ဆိုတော့သူတို့ဘက်ကတော့ဒါအရှိချမ်းတိုက်ပွဲပဲရှိသေးတယ်လေအဲ့လိုဆိုတော့သူတို့ဘက်ကကျွန်တော်ချင်းနဲ့အနည်းဆုံး20 30ကျော်တော့ကြမှာပဲအနောက်ချမ်းတိုက်ပွဲမှာလည်းသူတို့စစ်ကား6စီးနဲ့အကြည့်လာတယ်မြို့ကိုရောက်လာနိုင်တာ1စီးလောက်ပဲရှိတော့တယ်
အဲ့တော့အခု CDF ကအဓိကတုံးနေဒီတူမီတနက်အကြောင်းကိုလည်းပြောပြပါအောင်ရှင
်တူမီတနက်ဆိုတာကဟိုအိမ်လေးကပထမကဘာစစ်ကလောက်တောင်မှအချက်မမီတဲ့တနက်ပါကျွန်တော်တို့1889ပေါ့နော်1890ဝန်းကျင်မှာကျွန်တော်တို့ဒီနဲ့ဆက်ပြည်စားတွေကိုတက်ခိုက်တုန်းကကျွန်တော်တို့ရဲ့ရှေးချင်းပိုးပွားတွေတုန်းကတနမျိုးပါရန်မုံကိုထောင်းကြတယ်ရန်ထောင်းတယ်ပေါ့ရန်ထောင်းမှာရန်မုံကိုရတယ်အဲ့ဒီရန်မုံကိုကျွန်တော်တို့ကတနကျောင်းရှေးရနဲ့ထည့်တယ်ထည့်ပြီးမှအဲ့ခဲတွေကြည့်ပြီးအဲ့ဒီတနကျောင်းထိတ်ခါတယ်ပဲထည့်တယ်ထည့်ပြီးတာနဲ့ကျွန်တော်တို့ပြည်နာမှာကက်လို့ခေါ်တဲ့ကက်ပေါ့နော်ကက်နဲ့တနကျောင်းလေးမှာတဲမှာလက်မနဲ့ပေါ့နော်ဒီမောင်းတန်ကိုကွေးလိုက်တယ်အဲ့မှာရန်မုံနဲ့ထည့်မယ်ကက်ချက်ပြီးမှပြည့်လိုက်တဲ့ခါကျအဲ့ရန်ရပေါက်ကွဲမှုနဲ့ပြောင်းတဲ့ကိုဆက်တိုင်းမှာပြောင်းနေရရန်တွန်းကအားနဲ့ရှုပ်ထွက်တာပါမတ်ကက်တွေပေါ့တော်လိုက်တဲ့နံမျိုးပါပဲဒီမှာတော့ချင်းပြည်နယ်မှာတော့ဒီလိုမျိုးတူမီတနက်ပြူကန်ခွန်ပြူတာပေါ့သူတို့ကရန်ကရေဆူသွားရင်ပြစ်လို့မရတော့ဘူးတခါလေကက်ကမပေါက်ရင်တနက်မပေါက်ဘူးမီးမကုရင်လည်းတနက်မပေါက်ဘူးပေါ့နော်အဲ့လိုမျိုးအခက်အခဲမျိုးရှိတာပေါ့
ဟုတ်ကဲ့ရှင်အဲ့တော့အဓိကဒီ CDF ပေါ်ပေါက်လာပြီးတော့ဟိုဆရာနာသိမ်းမှုကိုစန့်ကျင်တဲ့နေရာမှာအဓိကလက်နက်နဲ့အဲ့လိုပြန်ပြီးတော့ခုခံဟိုတိုက်ခိုက်လာတဲ့အကြောင်းရင်းပေါ့နော်အဲ့ဒါဘယ်အချိန်ကစပြီးတော့ဘယ်လိုစဖြစ်လာလဲရှင်
ဧပြီလ24ရက်နေ့မှာစရခင်ဗျကျွန်တော်တို့ကတောက်လျှောက်တတိကြီးလုပ်တယ်သူတို့ကတင်းလိုက်ကျွန်တော်တို့ကတင်းလိုက်နေပေါ့နော်တတိဆန္ဒပြတောက်လျှောက်လုပ်လာခဲ့တယ်24ရက်နေ့မှာစတစ်ကာကမ်ပိန်းပေါ့နော် we support NUG စတာတန်လေးကပ်နေတဲ့အချိန်မှာကျွန်တော်ရဲ့လူဒီ9ယောက်ကိုသူတို့ကရုပ်တရက်ကားနဲ့ရောက်လာမှာအကုန်လုံးဖမ်းခေါ်သွားတယ်ဖမ်းခေါ်သွားပြီးတဲ့နောက်မှာကျွန်တော်တို့နိုထဲမှာချက်ချင်းနဲ့လူတွေစုတယ်လူတွေစုပြီးမှကျွန်တော်လူကိုပြန်ဆော်ပေးပါလို့ကျွန်တော်တောင်းဆိုတယ်ညနေရေမှုကိုယ်တိုင်းရောက်လာတယ်သူကကျန်တော့ပြပါမယ်တဲ့ကျွန်တော်တို့ကအတင်းကြံထောင်းဆိုတော့ခံဝင်ပေါ့နော်ခံဝင်ရေးမယ်အဲ့မှာလက်မှာထိုးတယ်ဘာပုံမှန်မှလည်းမဆွဲဘူးပေါ့နော်ကျန်တော့ပြပါမယ်တဲ့ချက်ချင်းကျန်တော့ပြပါဆိုပြည်သူတွေကအတင်းထောင်းဆိုတော့အခုခါအခုချက်ချင်းတော့လုံးလုံးမရပါဘူးတဲ့သူတို့ခံဝင်ရေးခိုင်းမယ်ခံဝင်မှလက်မှာထိုးမယ်ဘာညာနဲ့ကြာပါမယ်ပေါ့နော်ကျန်တော့ပြပါမယ်လို့ပြောတယ်အဲ့ဒီနေ့တယ်မှာပဲဒါ next day နေ့တယ်တနင်္လာနေ့ဝင်တယ်ဖြစ်မယ်ဆိုတော့ဒီလူတွေကလည်းခင်ဗျားတို့ရဲ့တွေကျွန်တော်တို့မယုံဘူးခင်ဗျားတို့ကျွန်တော်တို့မယုံဘူးခင်ဗျားတို့ပြန်ဖော်ပြမယ်ဆိုရင်လည်းမယုံဘူးဆိုတော့ပြန်နေလာချပြန်တော့ပြမှာလဲပြန်ဖော်ပြမယ်ဆိုရင်ပြန်နေတော့ဆုံးထားပြန်တော့ပြမှာလဲကျွန်တော်မေးလိုက်တယ်နေတော့သူကစဉ်းစားမှ6နာရီနောက်ဆုံးထားပြီးပြန်တော့ပြပါမယ်လို့ပြောပြတယ်ဆိုတော့လူချင်းပြောရင်တောက်တဲ့တော့ဆက်မပြေဆိုအဲ့ဒီ24ရက်နေ့ညအစာနာပြစ်ခတ်မှုဖြစ်တော့တာလဲ CDF ကတော့တရားဝင်ဖွဲ့စည်းလိုက်တော့25ရက်နေ့မှာ CDF ဖွဲ့စည်းကြောင်းကြေညာလိုက်တယ်အဲ့တော့တရားဝင်ပေါ့နော်
အခုအဲ့တော့ CDF ကအခုဘာဆက်လုပ်လဲရှင
်ကျွန်တော်တို့အနေနဲ့ညီချင်းတိုက်ပွဲဖြစ်နေဆိုရင်တို့ရဲ့လက်နက်တွေတာနေပါစေရတယ်ကျွန်တော်တို့ဒီရှင်ဖြစ်နိုင်တယ်ကျွန်တော်တို့မှာကျွန်တော်တို့ရဲ့နေနေကျွန်းတင်မှုကျွန်တော်ရဲ့ဒီရဲတက်ရဲစိတ်တက်ရှင်းမှုပေါ့နော်လူငယ်တွေနဲ့ရှိရဒါပေမဲ့တို့ကအဲ့လိုညီချင်းကဘလို့မှရှင်မတွန်းနိုင်တာသိတော့မနေ့ကပေါ့နော်မနေ့စောစောပိုင်းမှာရရင်ကိုအချိန်ကို20လောက်ကိုအပြန်တက်20ချင်း20ကျော်ပြန်တက်လုပ်ပြီးမှမျိုးလေကောင်ပေါ့နော်မျိုးလေကောင်မျိုးတော့ချမ်းပါလေမျိုးတွင်းတဲကိုသူတို့တက်တီကောရိတ်လက်နဲ့ပြော်ရိတ်ခါကြအကုန်လုံးကြိုးတော့ခြာတော့ကျွန်တော်တို့ရဲ့ဒူမီဒီခါချွေနဲ့ရဟင်းကိုကျွန်တော်ငေးကြည့်လို့နိုင်လို့ပဲတက်နေတာပေါ့ကျွန်တော်တို့လည်းမျိုးတွင်းမှာသူတို့ကိုတိုက်မယ်ဆိုရင်မျိုးအရန်ချိနာတော့မယ်ဂျီဒူတွေချိနာတော့မယ်ပြီးတော့လေသူတို့ကဒီပြည်နောင်လန်းခွဲပေါ့နော်ပြည်နောင်လန်းခွဲနှိခွန်လေးတက်ရင်းကိုတက်သွားမယ်နေရာနာမှာသူတို့ကအဲ့နမှာလူတွေဖမ်းတယ်ဒီလူတွေဖမ်းတယ်ကျွန်တော်ရဲ့တက်ကဒီတို့ဒီတို့ကောက်ကွေးရေးဆက်ကလူတွေလည်းဖမ်းတချို့ဖမ်းမိတယ်အခြားပေါ့နော်အစ်မက်ဒီတို့တချို့ကဖမ်းမိမှာသူတို့ကိုလူသားတိုင်းလို့ရှေ့ရနဲ့တွားခမ်းနေမှာမျိုးတွေကိုတကယ်ကြီးတိုးဝင်လာကြတာဆိုတော့ကျွန်တော်အနေနဲ့အရန်အချက်တူတယ်ပြီးတော့လည်းကျွန်တော်ခံဖြစ်တယ်ဆိုရင်မျိုးတွေကိုလက်နဲ့ကြည့်နေဒီထက်ပိုပြစ်လာကြအောင်ရှိတယ်ဆက်ကတည်းကလက်ကနေမှနေပေါ့နော်အဲ့လိုမျိုးအရန်ချိနာမှာဆိုလို့ကျွန်တော်တို့လက်နဲ့ရှောင်ပေးလိုက်တယ်ဒါပေမဲ့ကျွန်တော်တို့ဒီအင်းအားတွေကရှင်းနေသေးတယ်စုပ်ပြီးနည်းနည်းဖျော်ဖျဲစုပ်ပြီးလာတာပေါ့နော်ချက်ချင်းကြီးကြော်တယ်သွားတော့လေကျွန်တော်တို့တို့မုတ်ဆိုးချောင်းတို့ချောင်းနေတယ်ကျွန်တော်တို့သူတို့ကိုပြန်ပေါင်းထုတ်ဖို့စိတ်ကြက်တဲ့အကုန်လုံးအပြေးဝရှိနေတယ်အရင်ကတည်းကစိတ်ကြက်တွေဘုခိုင်းမာလာသေးတယ်အခုလိုအရင်ကလိုတနတ်မကန်တဲ့လူတွေကအခုတွင်လုံးဝတနတ်ကန်ရတော့မယ်ရရနဲ့နဲ့နဲ့ဖြစ်တဲ့နည်းနဲ့သူတို့ကိုပြန်တိုးဆန်ပြစ်ခတ်တော့မယ်လို့လူတိုင်းစိတ်ထဲမှာဝင်သွားပြီ
ဟုတ်ကဲ့ဆိုတော့အခုဒီမင်းတက်မှာရှိတဲ့ဒေတာကန်တွေကရောဘယ်လောက်ထိထွက်ပြေးနေရလဲရှင်
ဟုတ်ကဲ့ကျွန်တော်နဲ့စကားပြောမှာဟက်တန်နေပါလိကြားရင်ကြားနိုင်မှာပါကျွန်တော်တောထဲရောက်နေတယ်တောထဲရနေပဲအခုတောထဲမှာရောက်နေတဲ့ကလေးတနည်းနည်းကလေးရေဒီကောအဖေဒီကောမျိုးသမီးဒီကောအစစ်စစ်ပေါင်း15ယောက်ရောက်နေကြတော့ကိုကျွန်တော်တို့နေလမ်းမှာကြုံလာလို့ကျွန်တော်တို့တို့ကူညီပေးနေတယ်မျိုးတွေရလူတွေအကုန်လုံးလည်းပြောင်းနေကြတယ်တို့တို့ကဘဝတင်နာမှာဘဝတရကွနာမှာနေတယ်တို့တို့ရကွနာတွေစစ်ကောင်တီတီတက်ဒီလာပြီးမှပြစ်ခတ်တာတွေရှိလာတော့ကြောင့်တို့လုံးဝလုံးမလုံးချုံလို့မြို့တော်ပြေကိုထွက်ပြေးလာတဲ့အဖြစ်ဆိုတော့ဒါကျွန်တော်မျက်စိရှိမှချက်နေတာပြတခြားနေရာမှာကြောတာကိုလူပေါင်း80ကျော်ရှိတယ်ဒါကျွန်တော်တို့တည်တဲ့ရှိတယ်ပေါ့ဆရာနဲ့မှတမျိုးလုံးမှလူတွေပဲအကုန်လုံးကပြီးသွားနေကြတယ်နင်းဆက်ရတော်တွေတောင်းနေတဲ့မှာနေနေရတယ်အဲ့လိုပုံအောင်နေရတယ်ပေါ့နော်ပြန်နေတဲ့လူတွေအကုန်လုံးလည်းဖျားတာမှာပေါ့နော်နေလာညာလာပေါ့လေအဲ့လိုမျိုးပဲပြန်နေရတယ်
အခုဒီလိုစစ်ဘေးဒုက္ခတွေအတွက်လူသားချင်းစာနာမှုအကူအညီတွေရောဟိုလိုအပ်နေတဲ့အနေအထားမှာဘယ်အရာတွေကအဓိကအရေးတကြီးလိုအပ်နေလဲရှင
်အဓိကအရေးကြီးဆုံးကတော့စားတော့ဖို့စားဖို့တော့ဖို့ပေါ့နော်စားဖို့တော့ဖို့တော့နံပါတ်1အရေးကြီးတယ်နံပါတ်2ကတော့ရှယ်တာတွေပေါ့ကျွန်တော်တို့ကတခါမှအဲ့လိုစစ်ကြီးတပုံမျိုးဘာမှလည်းမဖြစ်ဘူးအရင်ဒီနေ HN ခဲ့တဲ့နေရာဆိုတော့လေဒါမျိုးနဲ့ဂျုံလေးဂျုံသားမရှိတော့ဒါပထမဆုံးချိန်ပေါ့ကျွန်တော်တို့ဘာလို့မှမသိတဲ့ပုံစံဖြစ်နေတဲ့ပုံမျိုးပေါ့နော်ခုမိုးရီရောက်လာပြီမိုးရီဒီမိုးရွာလာလို့ဖြားနာတာဖြစ်လာလဲသူတို့ဒုက္ခတွေကြောင့်အုံမယ်ပေါ့နော်စေးဝါတော့လည်းကြည့်ရအောင်မယ်ပေါ့လေဒီလမ်းကြောင်းတွေပေါ့နော်ကျွန်တော်တို့မြင်းတက်မြို့ကိုဝင်နိုင်တဲ့လမ်းကြောင်းကဒီဘုတ်ကူပဲရှိတာဟုတ်ဘုတ်ကူနဲ့အဓိကရှိတယ်ကံကောဘက်ကရှိနေပေါ့နော်အ အဲ့လိုမျိုးပဲရှိတယ်ဒါပေမဲ့ဒီလမ်းကြောရာကဂိုလုံးကစနေနေ့ကလေးကစနေနေ့နဲ့တိုင်းကလေးကစိတ်ကောင်းစိတ်တက်တယ်အကုန်လုံးကိုလမ်းကြောလုံးဝပြေးလိုက်ပြီလေအဲ့လိုဆိုတော့အဲ့ဒီမှာလည်းအခက်အခဲတွေတော့ရှိတာပေါ့
မင်းတက်ကိုဒီမြန်မာစစ်တပ်ကနေပြီးတော့အဲ့လိုအင်အားအလွန်ကျွန်းသုံးပြီးတော့လက်နက်ကြီးတွေနဲ့ပေါ့နော်အပစ်ခတ်နေနေတဲ့ကိစ္စကိုအမေရိကန်နဲ့ဗြိတိန်ကတန်ယုံနေရလဲတော်တော်လေးကန့်ကွက်ရှုံချထားတာပေါ့နော်။ဒါပြီးတော့ NUG အမျိုးသားညီညွတ်ရေးအစိုးရဘက်ကလည်းဒီမင်းတပ်ကိစ္စနဲ့ပတ်သက်ပြီးတော့နိုင်ငံတကာကိုသူတို့အကူအညီတောင်းထားတယ်ပေါ့နော်။ဆိုတော့အဲ့ဒီခုအဲ့တော့ဒီအခုမင်းတပ်မှာဖြစ်နေတဲ့အခြေအနေမှာပေါ့နော်။ဒီနိုင်ငံတကာကောပေါ့နော်အကူအညီတွေဘယ်လိုပုံစံမျိုးလိုအပ်နေလဲရှင
့်။ကျွန်တော်တို့အနေနဲ့ငြိမ်ငြိမ်လို့မရတော့ဘူး။ကျွန်တော်တို့ကမင်းတပ်ကကြော်ကြော်ဒီလိုဆန္ဒပြရဲပေါ့နော်နောက်ဆုံးရွေးချယ်ချက်လမ်းမရှိလို့လည်းကန်တန်းစီကိုရွေးချယ်ရတယ်ဒါဒီ CDF ဆိုတာကမျိုးလေးတစ်မျိုးကာကွယ်ဖို့ဖွဲ့ထားတဲ့ဖွဲ့လေးပဲကျွန်တော်တို့မှာစနစ်တကျဖွဲ့စည်းဖို့လည်းနဲ့အရာပိုင်းရောတိစားမရှိဘူးလေအဲ့ဒါကိုတရားအလွန်ကျွန်းတုံးတယ်ဒီနေ့မနေ့ကမင်းတပ်မြတ်ဖြစ်ကိုရှိနေဆိုရင်ဟိုဒုတိယကဘာစစ်ကဟိုနာစီဂျာမီဒီကဒီစပိန်နိုင်ငံပြဘတ်စကန်တီတရားဒီကော်နီကာဆိုတဲ့မျိုးလေးကိုရဲရဲစစ်စစ်ဖိကတ်တယ်လို့ပါပဲအကျန်တန်းဆုံးအရက်စုံနေနေပေါ့နော်အဲ့လိုမျိုးပြေခတ်တယ်ဆိုတော့ကျွန်တော်တို့အနေနဲ့ကတော့သူတို့ကိုအဆုံးစွန်ဒီတော်ခံတော့ဘယ်ရှိတယ်နိုင်ငံတကာတော့လက်နက်ကိုပံ့ပိုးဆိုတာတွန်းထုတ်တင်တွန်းထုတ်နေတယ်ဒါပေမဲ့ကျွန်တော်တို့အနေနဲ့တော့ဒါပဲလိုတယ်စိတ်ဓာတ်တွေရှိရလို့ရှိနေတယ်ကျွန်တော်တို့ပြန်ဆောက်ချမယ်လူလူစုရုံးနေတယ်ပြန်ကိုတော်ဆောင်တော်လာမယ်ကျွန်တော်တို့ရေမြေကျွန်တော်တို့စစ်စဲမှာသူတို့အခြေပတ်မခံနိုင်ဘူးပေါ့နော်သူတို့ပြန်မောင်းကိုမောင်းထုတ်မယ်ဆိုတဲ့စိတ်ဖြစ်ဆုံးစွန်ဒီပတ်ဖို့ရှိပါတယ
်ဒေါက်တာရောမန်ကိုကျေးဇူးအများကြီးတင်ပါတယ်ရှင်အခုလိုအခက်အခဲတွေကြားရရပါတော့အော်ကျွန်တော်တို့ဗီဒီယိုကိုအချိန်ပေးပြီးပြောချင်တဲ့အတွက်ကျေးဇူးတင်ပါတယ်ရှင်ကျေးဇ
ူးပါခင်ဗျာ
မင်္ဂလာပါဦးစီတူအောင်မင်းရဲ့ပြည်တွင်းသတင်းသုံးသပ်ချက်အစီအစဉ်ကိုတင်ဆက်ဖို့အချိန်ရောက်ပါပြီရွေးကောက်ပွဲကော်မရှင်2020ရွေးကောက်ပွဲမဲမတမာမှုရှိတယ်ဆိုတာတက်သေးပြနိုင်ပြီလားဆိုတဲ့ခေါင်းစဉ်နဲ့ဒီတစ်ပတ်ဆွေးနွေးတင်ပြမှာပါဦးစီတူအောင်မြင့်နဲ့အတူကျမအင်ဂျင်နိုင်ကကူညီတင်ဆက်ထားပါတယ်ရှင
်အနာသိစစ်ကောင်စီရဲ့ခြေလုံငန်းစဉ်9ရက်မှာပြည်တော်စုရွေးကောက်ပွဲကော်မရှင်ကိုပြန်လည်ဖွဲ့စည်းပြီးမဲစည်းရင်းတွေစစ်ဆေးရေးဆိုတာကိုအမှတ်စဉ်1မှာထည့်သွင်းထားတာတွေ့ရပါတယ်အနာသိမ်းပြီးသိမ်းကြခင်မှာပဲရွေးကောက်ပွဲကော်မရှင်အသစ်ဖွဲ့စည်းခဲ့သလိုမဲစည်းစစ်ဆေးတာတွေကိုနိုင်ငံအနှံ့မှာပြုလုပ်နေပြီးနေ့စဉ်သတင်းထုတ်ပြန်မှုတွေလည်းလုပ်နေတာတွေ့ရပါတယ်။ပုံမှန်အားဖြင့်တိုင်းနယ်ပြည်နယ်မြို့နယ်တွေကမဲစည်းအခြေအနေတွေကိုစည်စည်ရနဲ့ပြတ်တာမျိုးလောက်ပဲရှိပြီးမေလ14ရက်နေ့မှာတော့ဆုံးဖြတ်ချက်ချမှတ်မှုပါဝင်တဲ့အချက်၈ချက်ပါထုတ်ပြန်ချက်ကိုသတင်းစာအချက်ပို16မျက်နှာအထိအသုံးပြုဖော်ပြထားတာတွေ့ရပါတယ်။2020အထွေထွေရွေးကောက်ပွဲနဲ့ပတ်သက်ပြီးကော်မရှင်အသစ်ကဘာတွေစစ်ဆေးတွေ့ရှိပြီးဘလို့ကောက်ချက်ချထားသလဲအဲ့ဒီကောက်ချက်တွေဟာကျင်းပပြီးခဲ့တဲ့ရွေးကောက်ပွဲမှာဘလို့လူတွေကဘလို့မဲမတမာမှုတွေလုပ်ခဲ့တယ်ဆိုတာမျိုးဖော်ထုတ်နိုင်ခဲ့ပါရဲ့လားဆိုတဲ့ကိစ္စကစိတ်ဝင်စားဖို့ကောင်းပါတယ်
မေလ13ရက်နေ့ထုတ်ပြန်ချက်မှာတီထောင်စုရွေးကောက်ပွဲကော်မရှင်ဟာရန်ကုန်တိုင်းဒေသကြီး45မြို့နယ်ရဲ့မဲစည်းရင်းတွေနဲ့မဲပေးမှုအခြေအနေတွေကိုလေ့လာခဲ့တဲ့အကြောင်းအဲ့ဒီလိုစစ်ဆေးရမှာကော်မရှင်အဖွဲ့ဝင်တွေမှာရဲလာဘကမြို့နယ်ထွေအုပ်နဲ့အခြားသက်ဆိုင်သူတွေပါဝင်တဲ့အကြောင်းစစ်ဆေးရမှာမဲဆင်းတွေမှာနိုင်ငံသားစီစီရေးကတ်မရှိသူတွေကတ်နံပါတ်တစ်ခုတည်းနဲ့3ချိန်အထက်ပါဝင်နေတဲ့သူတွေ2ချိန်ပါဝင်နေသူတွေကိုတွေ့ရတဲ့အကြောင်းမဲယုံတွေအလိုက်မဲလက်မှတ်ယော့နေပျောက်ဆုံးတာတရားမဝင်အပိုရှိနေတာတွေကိုတွေ့ရတဲ့အကြောင်းဖော်ပြထားပါတယ်စစ်စေးတွေ့ရှိချက်အရာမဲစင်းအောက်ယူရမှာဥပဒေနဲ့မညီညွတ်တဲ့မှားယွင်းမှုတွေတွေ့ရကြောင်းမဲလက်မဲ့ပျောက်ဆုံးတာနဲ့အပိုတွေ့တာတွေဟာတရားမဝင်ဆောင်ရွက်မှုတွေကြောင့်ဖြစ်ကြောင်းအရင်မဲပေးမှုတွေနဲ့နှိုင်းယှဉ်ရင်ကြိုတင်မဲပေးမှုရာခိုင်နှုန်းများနေတာကလည်းဥပဒေနဲ့မညီတဲ့ကြိုတင်မဲကောက်ခံမှုကြောင့်ဖြစ်ကြောင်းမဲပေးရမှာနိုင်ငံသားစီစီရေးကတ်မပါဘဲမဲဆန္ဒရှင်တပ်သေးကန်လက်မှတ်နဲ့မဲပေးမှုကိုလက်ခံဆောင်ရွက်ခဲ့ကြောင်းCOVID-19 ရောဂါကိုအကြောင်းပြုပြီးဥပဒေနဲ့မညီတဲ့ညွှန်ကြားချက်တွေထုတ်ပြန်ဆောင်ရွက်ခဲ့ကြောင်းတွေ့ရှိရတယ်လို့ဖော်ပြထားပါတယ်။ ဒါကြောင့်ရန်ကုန်တိုင်း45မြို့နယ်ရဲ့မဲဆင်းတွေနဲ့မဲပေးခဲ့မှုအခြေအနေတွေ့ရှိချက်တွေဟာသက်ဆိုင်ရာလွှတ်တော်ရွေးကောက်ပွဲဥပဒေဤဥပဒေတွေနဲ့ညီညွတ်မှုမရှိတာကိုစစ်ဆေးတွေ့ရှိရတယ်လို့ဆိုပြီး2020ရွေးကောက်ပွဲအကြိုကာလအရင်ရွေးကောက်ပွဲကော်မရှင်ကထုတ်ပြန်ခဲ့တဲ့အမိန့်တွေညွှန်ကြားချက်တွေအသိပေးကြေညာချက်တွေကိုပြန်ပြီးဖော်ပြထားတာတွေ့ကြရပါတယ်နောက်ရက်တွင်မှလည်းအခြားသောတိုင်းနယ်ပြည်နယ်တွေရဲ့အချက်လက်တွေကိုဖော်ပြပြီးအလားတူဇက်တိုက်ထုတ်ပြန်လာတာတွေ့ရပါတယ
်။လက်ရှိပြည်တော်စုရွေးကောက်ပွဲကော်မရှင်ရဲ့စစ်ဆေးတွေ့ရှိချက်ထုတ်ပြန်ခြင်းနဲ့ကောက်ချက်တွေမှာ2020ရွေးကောက်ပွဲနဲ့ပတ်သက်ပြီးဘယ်သူတွေကဘယ်နည်းဘယ်ပုံနဲ့မဲပသမာမှုတွေလုပ်ခဲ့တယ်ဆိုတာမျိုးကိုတော့ရှင်းရှင်းလင်းလင်းဖော်ပြထားတာမတွေ့ရပဲရွေးကောက်ပွဲဥပဒေဤဥပဒေတွေနဲ့ညီညွတ်မှုမရှိဘူးဆိုတာလောက်ကောက်ချက်ဆွဲဖော်ပြထားတာတွေ့ရပါတယ်။တကယ်တော့ရွေးကောက်ပွဲတစ်ခုမှာမဲပသမာမှုရှိမရှိဆိုတာနဲ့ပတ်သက်ရင်ရွေးကောက်ပွဲအမျိုးအစားတစ်ခုခုအတွက်ကျင်းပခဲ့တဲ့မဲဆန္ဒနယ်မြေတွေကမဲယုံတစ်ခုချင်းစီရဲ့အချက်လက်တွေအဲ့ဒီမဲယုံတစ်ခုချင်းစီကမဲပေးမှုမဲရည်တွက်မှုမှာပါဝင်သူတွေအားလုံးကိုခေါ်ယူစစ်ဆေးတာနဲ့တည်းပေါ်ပေါက်ပါတယ
်မဲယုံတစ်ခုချင်းစီမှာအဲ့ဒီမဲယုံရဲ့မဲပေးပိုင်ခွင့်ရှိသူစီရင်မဲယုံအတွက်ရတဲ့မဲလက်မှတ်အရေးအတွက်အသုံးပြုတဲ့မဲလက်မှတ်အရေးအတွက်ပို့တဲ့မဲလက်မှတ်အရေးအတွက်ဘဲပါတီကဘဲအမတ်လောင်းတယောက်စီကရတဲ့မဲလက်မဲ့အရေးအတွက်ပယ်မဲအရေးအတွက်စတာရီရှင်းရှင်းလင်းလင်းစီးရင်ပြုစုအမတ်လောင်းကိုယ်စားလှယ်ရီနိုင်ငံရေးပါတီကိုယ်စားလှယ်ရီရှေ့မောက်မှာမဲစီးရင်ရေးအတွက်မဲလက်မဲ့တွေကိုထုတ်ပိုးအဲ့ဒါတွေအလုံးမြို့နယ်ကော်မရှင်ရုံးကိုပေးပို့ရတာမျိုးဖြစ်ပါတယ်မြို့နယ်ကော်မရှင်ရုံးမှာတော့အဲ့ဒီမဲယုံအသီးသီးကပေးပို့လာတဲ့စီးရင်တွေမှန်မှန်ကန်ကန်ဖြည့်သွင်းမသွေးစည်းရင်းတွေပြန်တိုက်ကြည့်ရောမြို့နယ်ရုံးကိုရောက်လာတဲ့ကြိုတင်မဲတွေကိုပြန်ရည်တွက်ရုံနဲ့မတမာမှုရှိမရှိအလွယ်တကူသိနိုင်ဖော်ထုတ်နိုင်တဲ့ကိစ္စမျိုးပါအခုကြည့်ရတော့ဗိုလ်ချုပ်ဦးကြီးမင်းအောင်လှိုင်ကခန့်အပ်တဲ့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်နဲ့ကော်မရှင်အစစ်စစ်ဟာအဲ့ဒီလိုမဲမတမာမှုမျိုးကိုတိတိကျကျစီစစ်ဖော်ထုတ်နိုင်ခြင်းရှိခဲ့ပုံမရပါဘူးတကယ်တော့ကျင်းပပြီးသွားတဲ့2020ရွေးကောက်ပွဲကာလဟာကိုဗစ် -19 ကပ်ရောဂါကာလဖြစ်နေပေမဲ့ပြည်ရင်းနဲ့နိုင်ငံတကာလေးလာရေးအဖွဲ့တွေကတော့စောင့်ကြည့်လေးလာအစဉ်ခံစားရထုတ်ပြန်ခဲ့ကြပြီဖြစ်ပါတယ်အားလုံးရဲ့တူညီတဲ့အကဲဖြတ်ချက်ကတော့ရွေးကောက်ပွဲမှာမဲမတမာမှုကြီးကြီးမားမားမတွေ့ရရွေးကောက်ပွဲရလဒ်ကိုပြောင်းလဲစေနိုင်လောက်တဲ့မတမာမှုမျိုးမတွေ့ရှိမဲစည်းကောက်ယူခြင်းအပါအဝင်လှုပ်ထုံးလုံနည်းဆိုင်ရာအားနည်းချွန်ရင်းချက်တချို့တော့တွေ့တယ်ဆိုပြီးထုတ်ပြန်ခဲ့ကြတာဖြစ်ပါတယ်ဒါပေမဲ့လည်းပြည်တွင်းကရောနိုင်ငံတကာကပါ2020ရွေးကောက်ပွဲကိုဘလောက်ပဲလွတ်လပ်ပြီးတရားမျှတတဲ့ရွေးကောက်ပွဲဖြစ်တယ်လို့ပြောဆိုနေစေကမူဗိုလ်ချုပ်မင်းကြီးမင်းအောင်လှိုင်နဲ့သူစစ်တပ်ကတော့မဲစင်းတွေကိုကိုယ့်ဘာသာကိုတစ်ဖက်သက်စစ်ကိုယ့်ဘာသာကိုမဲမတမာမှုဖြစ်နိုင်ပွဲရှိတဲ့မဲစင်း10တန်းလောက်တွေ့ရတယ်ဆိုပြီးကြေညာမဲစင်းတွေပြန်စစ်ဖို့လွတ်တော်အသစ်ခေါ်တာကိုဆိုင်းငံ့ဖို့တောင်းဆိုအဲ့ဒါကိုတည်စဲလွတ်တော်တာဝန်ရှိသူတွေဘက်ကမလိုက်လျောလို့ခုလိုအာဏာသိမ်းလိုက်တာပဲဖြစ်ပါတယ်ဒီအတွက်လည်းဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်အနေနဲ့မဲမတမာမှုဖြစ်စေနိုင်တဲ့မဲစင်းတွေကိစ္စကနေမဲမတမာမှုတွေရှိခဲ့တယ်ဆိုတာသက်သေပြဖို့တာဝန်ရှိလာပါတယ်အဲ့ဒီအတွက်လည်းအာဏာသိမ်းပြီးတာနဲ့ယာနဲ့ချီတဲ့မြို့နယ်ရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌနဲ့အထက်အဆင့်အရာရှိတွေကိုဖမ်းဆီးထိန်သိမ်းခဲ့ပါသေးတယ်
ဒါပေမဲ့လည်းအဲ့ဒီကော်မရှင်တာဝန်ရှိသူတွေစီကနေမဲပသမာမှုလုပ်ခဲ့တယ်ဆိုတာမျိုးလုပ်တာကိုသိရှိတယ်ဆိုတာမျိုးထွက်ဆိုချက်နဲ့တပ်သေးအထောက်ထားတစ်စုံတရာမရခဲ့တာကြောင့်လားတဲ့ချီကြတဲ့ထိန်သိမ်းထားမှုကနေပြန်လွှတ်ပေးခဲ့ပြီးမဲစင်းစစ်တာတွေပဲလုပ်ခဲ့တာဒီကနေ့အချိန်ထိပါပဲအခုဆိုရင်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ခန့်အပ်တဲ့ဦးသိန်းစိုးဦးဆောင်တဲ့ပြည်တော်စုရွေးကောက်ပွဲကော်မရှင်ဟာနိုင်ငံတော်ဟောင်းကရွေးကောက်ပွဲဆိုင်ရာအချက်လက်တွေကို၃လကျော်အချိန်ယူစစ်ဆေးပြီးခဲ့တဲ့တိုင်2020ရွေးကောက်ပွဲမှာမဲမတမာမှုရှိခဲ့တယ်ဆိုတာတပ်တွေမပြနိုင်တဲ့အတွက်မဲစင်းကောက်ယူမှုချွတ်ယွင်းချက်တွေနဲ့အရေးကော်မရှင်ထုတ်ပြန်ချက်တွေကိုကိုးကားပြီးလွှတ်တော်ရွေးကောက်ပွဲဥပဒေဤဥပဒေများနဲ့ညီညွတ်မှုမရှိသည်ကိုစစ်ဆေးတွေးရှိရသည်ဆိုတာလောက်ပဲဒီကုန်းချုပ်ထုတ်ပြန်ခဲ့နိုင်တာကိုတွေ့မြင်ရကြောင်းပ
ါပြည်ရင်းမရိဟန်တဲ့မြန်မာဝိုင်းစီစဉ်တွေကိုဝါရှင်တန်မြို့တော်ကတိုက်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်။အခုတော့မြန်မာပြည်ကပေးစာများအစီအစဉ်ကိုဆက်ပြီးတော့တင်ဆက်ပေးပါမယ်။ကျွန်မအေသနာကျော်ပါ။မင်္ဂလာရှိနေ ဖြစ်ပါစေတော်ရရှင်များရှင် VOE ကိုရေးလာတဲ့တော်ရရှင်ရဲ့ပေးစာတွေအီးမေးတွေ VOE Facebook စာမျက်နှာမှာလာပြီးရေးကြတဲ့တော်ရရှင်ရဲ့မှတ်ချက်တွေနဲ့ Messenger ကစာတွေကိုမြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ချပေးပါရမရှင်နောက်ပိုင်းမှာတော့ VOE တိချစ်တော်ရရှင်တွေကိုမြတ်တာတီလက်ဆောင်မြန်မာသချင်းလေးတပုတ်နေတဲ့ဖြောပြေးပေးဦးမှာဖြစ်ပါတယ် Messenger ကစာရေးလာတဲ့ကျော်မျိုးသူဆိုတဲ့တော်ရရှင်ကမင်္ဂလာပါ VOE တိကျတဲ့သတင်းတွေသိရတဲ့အတွက်အထူးကျေးဇူးတင်ပါတယ်ခင်ဗျာမြန်မာပြည်သူပြည်သားတွေဘေးပရာကင်းဝေးကြပါစေအမေတော်အောင်ဆန်းစုကျင်တဲ့အတူဖန်ခံထားရတဲ့သူတွေအမြန်ဆုံးလွတ်မြောက်ပါစေရိမန်းချက်ပန်းတိုင်းလည်းအမြန်ဆုံးပြေးပါစေလို့ဆုတောင်းလှစ်ပါ VOE သတင်းမီဒီယာလည်းဒီချက်မကအောင်မြင်ပါစေမြန်မာပြည်သူတွေနဲ့အတူတကွရှိနေပေးတဲ့အတွက်လည်းအထူးကျေးဇူးတင်လျက်ပါတယ်ကိုကျော်မျိုးသူရေးလာတာဖြစ်ပါတယ်ချစ်မျိုးထက်ဆိုတဲ့တော်ရှင်ကတော့မင်္ဂလာပါ VOE ရေတဲ့ VOE ကိုဖုန်းနဲ့ဖမ်းယူလို့ရတဲ့ VOE Bambies application သိပါရစေ။အင်တာနက်ဖြတ်ရင်သတင်းမရပဲနေမှာဆိုလိုပါ။ကျေးဇူးပြုပြီးပြောပြပေးပါတယ်။ဟုတ်ကဲ့ပါ။ဒီတော်ရှင်ကိုပြန်ကြားပေးရမယ်ဆိုရင်တော့ VOE Bambies ကျမတို့ရဲ့ application ကိုတယ်လီဖုန်းကနေ download လုပ်ထားတယ်ဆိုတာကလည်းအင်တာနက်လာမှသုံးလို့ရတာမျိုးပါ။ဘာပဲဖြစ်ဖြစ်လို့ရင်တုံးလို့ရအောင်တော့ဒီမှာဒီ Messenger ကနေပြီးပြန်ပြီးတော့ link ဖို့ပေးလိုက်ပါရနော်။ဘာဖုန်းမျိုးစားလဲဆိုတာပြောမထားလို့ Android phone တက်ကောနောက်ပြီးတော့ iPhone တက်ပါ။ဘယ်ဖုန်းနဲ့မဆို download လုပ်လို့ရအောင်လို့ application ကိုနှစ်မျိုးပို့ပေးထားပါတယ်။အဆင်ပြေတာကို download လုပ်ယူလိုက်ပါနော်။အားပေးတဲ့အတွက်အထူးကျေးဇူးတင်ပါတယ်ရှင်။ Can you monitor တော်ရရှင်ကလည်းဒီတော်ရရှင်လိုပဲဒီ internet တွေမရတဲ့အတွက်ကြောင့်မလို့ internet မရတဲ့အခါမှာနားဆင်လို့ရအောင်လို့ဒီ radio ထုတ်လွှင့်ပေးနေတာကိုအထူးကျေးဇူးတင်ပါတယ်ဆိုပြီးပြောလာတာပ
ါမင်္ဂလာပါ VOE ရေမြန်မာနိုင်ငံမှာ internet တွေပိတ်ထားတာအတော်ကြာနေပါပြီသတင်းမှန်တွေနားဆင်ရဖို့အခက်ကြုံနေရပါတယ်သတင်းမှန်တွေနားဆင်ရလို့ကျေးဇူးပါကလေးဘွားတွေကနားဆင်လာတာခုထီပါအခုဖြစ်ပျက်နေတဲ့သတင်းတွေကို radio လေးနဲ့နားဆင်နေရတာပါရှင်းဆက်ပြီးတော့လဲမှန်ကန်တိကျတဲ့သတင်းတွေဆက်လက်လွှင့်ပေးပါနော်ကျေးဇူးပါ VOE ရေအားပေးနာဆင်နေပါတယ်နော
်ဟုတ်ကဲ့ပါနားဆင်အားပေးတဲ့အတွက်ကျေးဇူးတင်ပါတယ်ဒီတော့ရှင်ပြောသလိုပဲအင်တာနက်တွေကအခုခေတ်မှဖြစ်လာတာပါနော်မြန်မာနိုင်ငံမှာဆိုတာကဒါကြောင့်မလို့အင်တာနက်မရတဲ့အခါမှာကျမတို့အစင်မြဲထုတ်လွှင့်ပေးနေတဲ့ live တို့ radio လေးနဲ့ကျမတို့ VOE ကထုတ်လွှင့်ချက်တွေကိုဖမ်းဖို့မမေ့ပါနဲ့လို့ပဲပြောချင်ပါတယ်ရှင် live တို့ radio နဲ့ထုတ်လွှင့်ချက်တွေကတော့ကဘာစစ်ဖြစ်နေတဲ့အချိန်တုန်းကတော့မှဒီတကဘာလုံးကိုသတင်းတွေပြန့်နှံ့သိရှိအောင်လို့လုပ်ပေးခဲ့တဲ့မီဒီယာဖြစ်ပါတယ်။ဒါကြောင့်မလို့ဒီဂျိုရူကလည်းလိုင်းတူနဲ့ထုတ်လွှင့်မှုကတော့ဘလို့အခြေအနေမျိုးမှမဆိုခင်မင်းဤပညာတွေမရှိပေမဲ့လည်းသတင်းတွေကိုအစင်မပြတ်နားထောင်လို့ရအောင်လုပ်ပေးနေတဲ့ကြားခံနေမိတစ်ခုဖြစ်ပါတယ်နော်။မြန်မာနိုင်ငံမှာဆက်အနာသိန်းနဲ့ဖေဗရူလာ၁ရက်နေ့ကလေးကလူလူကနေ့စဉ်စောင့်ဝင်နေရေးအကြက်တင်ပညာရေးကျန်းမာရေးကအစနေအိမ်လုံခြုံရေးအသက်အန္တရာယ်အဆုံးဘေးဒုက္ခမျိုးစုံနဲ့ကြုံတွေ့နေကြရတာပါ။ဒီလိုအခြေအနေတွေကိုတော်ရရှင်နေရေးလာတဲ့စာတွေမှာတွေ့ရပါတယ်။ဒီမှာရေးလာတဲ့စာတွေထဲမှာတော့လူတိုင်းမခံစားနိုင်တာကအနာဂတ်ရဲ့လူငယ်တွေအပါအဝင်ကိုသားကိုသမီးကိုမိတ်ဆွေကိုဆွေမျိုးကိုအိမ်ညီချင်းဒီလိုမျိုးအရက်သားပြည်သူတွေနေစဉ်ဆိုးဆိုးရွားရွားအခြေအနေတွေနဲ့သိဆုံးနေရတဲ့ကိစ္စပဲဖြစ်ပါတယ်။အမည်မဖော်ပြလိုပါဆိုတဲ့တော်ရရှင်တယောက်က
မြမကြီးရဲ့အဝေးမှာရောက်နေပေမဲ့တနေ့တနေ့တက်လာတဲ့သေးတဲ့သူစီးတွေကြည့်ပြီးဝမ်းနဲ့ယူကြုံမရဖြစ်မိပါတယ်။ပြည်သူပေးတဲ့လာစာကိုယူပြည်သူပေးတဲ့အခွန်ဘဏ္ဍာတွေနဲ့လက်နက်ဝယ်ပြီးလက်တဆုပ်စာလူတစုကောင်းစားဖို့အာဏာတည်တံ့မှုအတွက်ရှေ့တန်းမှာရောမြို့ပေါ်တွေမှာပါအပြစ်မဲ့တဲ့ပြည်သူတွေကိုတတ်ရတာကုကူကူနဲ့ကို့မိသားစုအတွက်မပါပဲလက်တဆုပ်စာလူယုံမာတွေအတွက်ရင်းရတာရှေ့တန်းစစ်မျက်နှာပြင်မှာရောဒုက္ခပေါင်းစုံခံအသက်ကိုမနှမျောပဲလူယုံမာလူဗလာနံတွေအတွက်တိုင်းရင်းသားလူမျိုးစုတွေကိုတတ်ရတာဒုက္ခပေးရတာတွေတော်တော်ပြောကြရဲ့လားလို့ခொနည်းတာသမီးမျက်ရည်ကြမှစားဝင်အိပ်ပြောကြရဲဆိုရင်ပြည်သူတွေကိုတက်ပြမှယာရုတွေတက်လာမယ်ဆိုရင်နေ့တိုင်းပြုတဲ့ကုသိုလ်နဲ့တိုင်တင်ပြီးတစ္ဆာဆိုပါတယ်ပြည်သူတွေကြတဲ့သွေးနဲ့မျက်ရည်ကသူတို့အတွက်ဘဝအဆက်ဆက်မှာငရဲမိတမျှပူလောင်ခံစားရပါစေလို့ဆုတောင်းပေးပါတယ်အရေးတော်ပုံကြီးအောင်ပါစေပေးဖို့တဲ့စာကိုတော့အမည်မဖော်လိုပါဘူးရှင်ခံစားရလွန်လို့တစ်နေ့တစ်နေ့အလုပ်ထဲမှာစိတ်မရှိမိုးလင်းလို့မျက်စိနှလုံးပွင့်တာနဲ့မြမပြေအေးတွေးပြီးရင်မောနေရပါတယ်ရှင်
။အပြစ်မဲ့ပြည်သူတွေကိုတတ်ရတာပြောပါရဲ့လားလို့သူကမေးလာတာပါ။ဆရာနာရှင်တော်လှန်သူတွေထဲမှာနေ့စဉ်စောင့်ဝင်နေရဲ့အခက်အခဲဖြစ်နေရသူတွေကတော့ငကူကမှအစိုးရလာစာနဲ့စားမလောက်ဖြစ်ခဲ့။အခုလဲ CDM လုတ်ပြီးတော့အလုပ်တွေပြုတ်လာစာမရဖြစ်ရတဲ့ဝန်ထမ်းတွေပါပဲ
။မြန်မာနိုင်ငံမှာကတနေ့လုတ်တနေ့စားတွေအများကြီးပါ။ကျွန်တ ျွန်တော်တို့လိုလပကဆရာကြီးတော်စာဝင်နေခက်ခဲရင်စင်ချေဖုံးကျူးကျော်ရက်ွက်တွေမှာနေထိုင်နေသူအများကြီးကပို့ပြီးတော့ခက်ခဲကြမှာပါအဓိကအကြောင်းကရေရှည်တိုက်ပွဲနှွဲလို့မရပါဘူးစီရင်ဝင်နှင်းတွေကနှစ်လစာလို့တစ်လစာလို့ရထားပါသေးတယ်တနေ့လို့တနေ့စားဘဝတွေကိုရတဲ့နည်းနဲ့ထောက်ပံ့ပေးကြပါမထောက်ပံ့ခဲ့ဘူးဆိုရင်တော့တနေ့နဲ့တနေ့နေစား9000နန်းတွေတိုးပွားလာပါလိမ့်မယ
်ဆရာဇော် EC ကစီရင်ဝင်နှင်းတွေရဲ့အခက်အခဲကိုပြောလာတာပါနောက်နိုင်ငံတကာရောက်နေတဲ့သူတွေပြောလာတဲ့အခက်အခဲကတော့
အခုကျွန်တော်တို့ကြုံနေရတဲ့ခက်ခဲကမြန်မာပြည်ကိုငိုလွှဲပေးနေရတဲ့ခက်ခဲပါမိသားစုတွေမပြည်လေတော့မနေနိုင်ဘူးလေဖြစ်တယ်လို့လွှဲပေးနေရတာစရော့ကဗန်နဲ့ငွေလွှဲလို့ရှိရင်တုံငင်နမယူရတယ်ယူပြီးရင်၃ရက်ကြာမှထုတ်ရတယ်အဲ့ဒီနေထားမှာကတုံငင်ကြလို့ငွေထုတ်မယ်ဆိုပြီးသွားတာကငွေမောက်က၅သိန်းဆိုရင်အခု၃သိန်းထုတ်ပေးလိုက်တယ်ကျန်၂သိန်းကတုံငင်ပြန်ယူပါပေါ့အခြားတစ်ခုက wave money နဲ့လွှဲရင်အရင်က၁သိန်းမှ1500ယူတာကနေပြီးတော့အခု၁သိန်းကို1000ယူနေပါတယ်
မလေးရှားကတော့ရှင်ရေးလာတာဖြစ်ပါတယ်မြန်မာနိုင်ငံမှာမိသားစုငွေအခက်ခဲကြောင့်သူငွေလွှဲဖို့စူးစမ်းနေရတာမှာသူလည်းအခက်ခဲကြုံနေရပါတယ်ဆိုပြီးတော့အခြေအနေကိုရေးပြလာတာဖြစ်ပါတယ်တော့ရှင်ကိုချင်းမီကတော့အခုအာနာသိန်းတဲ့တွေအနေနဲ့မထူးတဲ့အလုပ်တွေကိုထပ်လုပ်နေတာညံမမီတော့ပါလို့ပြောလာပါတယ
်မင်္ဂလာပါ VOE ကျွန်တော်နာမည်ချင်းမီပါစစ်တပ်ဆူရကလက်နက်အားကိုးနဲ့တနင်္ဂနွေလုံးကိုဖေဖော်ဝါရီလ1ရက်နေ့ခရဲကအကြမ်းဖက်သိမ်းပိုက်ထားပြီးအခုမှထွေထူးထူးလှုပ်ပြီးတော့မင်းတပ်မျိုးကိုစစ်အုပ်ချုပ်ရေးကြီးညာတာကျွန်တော်ကပဲညံရင်မမီညံနေနေလို့နားမလည်နိုင်တာလားကျွန်တော်သဘောပေါက်တာကဖေဖော်ဝါရီလ1ရက်နေ့ကလေးကတနင်္ဂနွေလုံးကိုစစ်အုပ်ချုပ်ရေးအောက်ရောက်သွားပါပြီတစ်ချက်လောက်မဆပြီးတော့ရှင်းပြပြပါအောင်ဗျာ
ဒီအချိန်နေရောက်နေတော့မှတော့ထွေထူးလှုပ်ပြီးတော့စစ်အုပ်ချုပ်ရေးကြီးညာဖို့လိုမယ်မထင်ပါလို့ဒီတော်ရရှင်ရေးလာတာဖြစ်ပါတယ်ကနေနေသားတော်ရရှင်ကတော့ကြောက်အောင်ချက်ပေးမယ်လေမကြောက်ပါလို့ပြောလာပါတယ
်မင်္ဂလာပါ VOE ခင်ဗျာကျွန်တော်ကကဏီနေသားတူပါကျွန်တော်ကဏီမှာတော့စစ်တပ်ကအင်အားအလုံးကြီးနဲ့ဝင်ရောက်နေပါတယ်ဒါပေမဲ့ကျွန်တော်တို့မကြောက်ပါဘူးမတက်တာသေးလို့ခဏဘေးမှာရှောင်နေကြရတာပါပြီးတော့လက်နက်ချင်းကလည်းမတူဘူးလေလက်နက်ချင်းကတူလို့ရှိရင်ကျွန်တော်တို့အချိန်မရွေးနေရာမရွေးပါလို့ပြောချင်ပါတယ်အရေးတော်ကအောင်တဲ့အထိကိုတိုက်ပွဲဝင်သွားမှာပ
ါစစ်တပ်ကအင်အားအလုံးကြီးကိုတွေးမြင်နေရပါမယ်လေမကြောက်ပါဘူးဆိုပြီးတော့ဒီတော်ရရှင်ကဏီနေသားရေးလာတာပါတော်လည်းရေးကြည့်ပြီးတော့မှမင်္ဂလာပါလို့နှုတ်ဆက်ချင်ပါတယ်ဆိုပြီးတော့တော်ရရှင်တော်စားစားရေးလာပါတယ
် VOE ရေးတော်လည်းရေးကြည့်ပြီးမှမင်္ဂလာပါဆိုတဲ့နှုတ်ဆက်စကားကိုပီတိအပြည့်နဲ့နှုတ်ဆက်ပါရစေကျွန်မကတော်လည်းရေးကြည့်အတွက်အဓိကကြားတဲ့နေရာကပါဝင်နေတာမဟုတ်ပေမဲ့တဒေါန့်တနေရာကနေလှုပ်ရှားနေပါတယ်အင်တာနက်မရတဲ့အချိန်တွေမှာလဲရေဒီယိုနဲ့ VOE ကိုပဲအားကိုးခဲ့ရလို့ VOE ကိုကျေးဇူးတင်မိပါတယ်ကျွန်မကလူသိများပြီးတော့အရေးပါတဲ့လူမဟုတ်လို့ကျမပြောချင်တဲ့စကားလေးကို VOE ကနေတဆင်ပြောချင်ပါတယ်ခက်ခက်ခဲခဲတပိတ်ဆင်နွှဲနေရတဲ့တော်လန်ရေးသမားတွေကိုကူညီတဲ့အနေနဲ့ရောအသက်ပေးဆက်လိုက်ရတဲ့အာဇာနီတွေရဲ့သွေးကိုကျမတို့အလေးထားတဲ့အနေနဲ့ရောစစ်ကောင်စီကိုပြည်သူအားလုံးကဆန့်ကျင်တဲ့အနေနဲ့ရောကျမတို့ပြည်သူတွေအားလုံးအပြင်ထွက်တဲ့အခါတိုင်းအနီရောင်အင်ကြီးကိုဝစ်ဆင်ပြီးထွက်ကြဖို့အကြံပြုချင်ပါတယ်အင်းကြီးအစင်မပြေတဲ့သူကတော့အုတ်ထုတ်ဆောင်ကြတာပေါ့ဒါဆိုရင်တပိတ်စစ်ကြောင်မဟုတ်လို့ဖမ်းလို့မရတယ်လို့လူတိုင်းကဝစ်ထားတဲ့အတွက်အင်းကြီးကိုလိုက်ချွတ်လို့လည်းမရနိုင်ပါဘူ
းဒါတော့တော်ရှင်သူ့ရဲ့ကိုယ်ပိုင်ထင်မြင်ယူဆချက်ကို VOE ကနေပြီးတော့ဖွင့်ဟလာတာဖြစ်ပါတယ်ရှင်တော်ရှင်ရဲ့ပေးစာတွေကိုဒီနေ့တော့ဒီမှာလည်းရက်ချင်ပါတယ်ရှင်ထိတောင်းလာတဲ့တော်ရှင်တွေကိုဆက်ပြီးအလှည့်ပေးဖို့ရှိပါတယ်မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ Radio Season တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOE ကနေပြီးတော့မြေတားဒေလက်ဆောင်ကဏ္ဍမှာဒေသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်ထင်မြင်ယူဆချက်တွေကိုရင်းဖွင့်စာရေးတင်ကြတယ်ဆိုရင်တော့ကျမတို့ VOE ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်စာလိုက်ကနေစာပို့မယ်ဆိုရင် VOE American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရေးတတာအမှတ်855ရန်ကုန်စာလိုက်ကြီးစုပြစာရေးသားနိုင်ကြပါတယ်။အီးမေးလ်ပေးဖို့မယ်ဆိုရင် bammy@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးရေးနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်အတွက်အစာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော်။ Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Bammy's News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်။တော်ရရှင်နေစီကတုံ့ပြန်အကြံပြုလာကြမှာတွေကိုစောင့်မျှော်ကြိုဆိုနေပါရှင ်အခုတော့တေးချစ်တော်ရရှင်နေကိုအလှည့်ပေးကြပါမယ်နော်
မြန်မာနိုင်ငံမှာအခုလက်ရှိဖြစ်နေတဲ့ဆရာနာတိုင်းတဲ့အခြေအနေဆိုးကြီးကြောင်းကမ္ဘာနိုင်ငံအသီးသီးရောက်နေကြတဲ့မြန်မာတွေလည်းအထူးစိတ်ဆင်းရဲဝမ်းနည်းကြေကွဲရပါတယ်။ပြည်သူကိုစစ်မဲ့ခင်အရင်ကတာယာစီကားခဲ့တဲ့မျိုးကြီးတွေစစ်တလင်းဖြစ်နေရတဲ့အခြေအနေဆိုးကြီးအများဆုံးပြီးဆုံးပါစီဆိုတဲ့စူတောင်းတဲ့ဒီသချင်းလေးကိုနားထောင်ရင်းနဲ့ပို့ပြခံစားရပါတယ်။လူသားတွေအတူတကွပိုင်ဆိုင်ထားတဲ့အရာတွေကိုလောဘကြောတဲ့နိုင်လုံမင်းထက်ပြူကြတာကအမတန်ဆက်ဆုံရွှန်ရှာစရာဆိုတာသတိပြုမိကြပါစေလို့ဆုတောင်းမိပါတယ်။အားလုံးတွေတင်စာမော်ရဲ့ပုံဆိုတဲ့သချင်းလေးထုတ်လွှင့်ပေးပါဆိုပြော VOA တစ်ချစ်ပရိသတ်စင်စင်တောင်းဆိုလာပါတယ်။သူပြောတဲ့တင်စာမော်တည်ဆိုထားတဲ့ပုံဆိုတဲ့သချင်းကိုနားဆင်ကြည့်ကြရအောင်ပါရှင်။
ကဘာမလေးပင်ကိုရောက်ချေညင်ကြောင်တို့ရေလို့ဆွဲမေဖျားမမပညာထားလေနင်းနမိတ်တို့သတ်မှတ်ခွဲဘာသာယူဝါဒနဲ့စကားတွေကွဲအပိုင်လူချင်းတွေသူအတွက်သူဝင်ပို့သူအဖြစ်မျိုးမဟုတ်ရအနည်းဝါပေါ်ရဲ့ရပြလူဘဝကဒိဗရှိရလားခွဲကြဆက်ဆံကြဒီမြည်ဒီတာအားလုံးရဲ့ဘုံဌာနပဲနိုင်လူမင်းချက်အချင်းတွေနဲ့အကြည့်တန်
ဆိုတဲ့ပုံဆိုတဲ့တခြင်းကိုနားဆင်ခဲ့ကြရတာပါမြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOE မြန်မာပိုင်းဒေါ်ရရှင်ရဲ့ဝေဖန်ချက်ပြီးစာရီရင်ဖွင့်စာရီနဲ့တေးတခြင်းတောင်းလာတွေကိုတင်းနှင်းရီနဲ့ညာပိုင်းနဲ့တင်းနှင်းလာနဲ့မနက်ပိုင်းအချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်ရေဒီယိုကနေဖမ်းယူနားဆင်နိုင်တဲ့အပြင် VOE မြန်မာပိုင်း Facebook စာမျက်နှာကနေပြီးတော့ထုတ်လွှင့်ချိန်နဲ့တပြိုင်နက်ဓာတ်ရိုက်နားဆင်နိုင်ပါတယ်တွင်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကို Facebook ပေါ်မှာပြန်ပြီးတော့နားထောင်နိုင်သလို VOE Internet စာမျက်နှာနဲ့ဖုန်းပေါ်က VOE App မှာသွားပြီးတော့နားထောင်နိုင်ပါတယ်။ကျမတို့ရဲ့ Internet စာမျက်နှာလိပ်စာက bamis.voenews.com ဖြစ်ပါတယ်။ကျမအေးသနာကျော်ပါ။ VOE ကိုလည်းစာရေးကြပါအောင်နော်။တော်ရရှင်ဒီအားလုံးရှင်လန်းချမ်းမြေကြပါစေရှင်။
သတင်းတွေကြီးစုနားဆင်ကြတဲ့အခါအဲ့ဒီသတင်းတွေထဲမှာပါတဲ့ထူးခြားတဲ့အကြောင်းအရာအချက်အလက်တွေနဲ့ပတ်သက်ပြီးဗဟုသုတရရှိဖို့သတင်းတွေတွေကတူတားဆိုတဲ့အစီအစဉ်ကိုကျွန်မညိုညိုလင်းကတင်ဆက်ပေးထားပါတယ် မြန်မာစစ်တပ်အနေနဲ့အင်အားသုံးပြီးပြည်သူတွေကိုအကြမ်းဖက်နှိမ်နင်းနေတာတွေမပြောင်းလဲဘူးဆိုရင်နောက်ထပ်အရေးယူဖို့ခြေလှမ်းတွေအသင့်ဖြစ်နေတဲ့အကြောင်း G7 နိုင်ငံသားရေးဝန်ကြီးတွေပြောဆိုခဲ့တဲ့သတင်းတွေက G7 ဆိုတဲ့အကြောင်းကိုဒီတစ်ပတ်ပြောပြပေးချင်ပါသေ
း We had the chair of ASEAN here, that group of Southeast Asian nations, all standing up for those principles of open societies, human rights, democracy, and doing something about those.
The group of seven, or Jinyone, G7, go, Myanmar Luro, Semu Taiti Nangamya, Lu, Amyazuga, Kobo, Yosu Javari, G7 Mapare, Nanganui, Suragale, Gababoma, Chana, Joywabi, Semu Atongazo, Nanganjiri, Tine, Lubabe.G7 မှာကနေဒါ၊ပြင်သစ်၊ဂျာမနီ၊အီတလီ၊ဂျပန်၊ UK နဲ့ American ပြည်ထောင်စုတို့ပါဝင်ပါတယ်။နိုင်ငံခုနှစ်နိုင်ငံကိုကိုယ်စားပြုတဲ့ G7 ဟာကမ္ဘာချမ်းသာကြွယ်ဝမှုရဲ့58ရာခိုင်နှုန်းပိုင်ဆိုင်မှုရှိပြီးကမ္ဘာ GDP ရဲ့46ရာခိုင်နှုန်းရှိပါတယ်။ဒါအပြင်ကမ္ဘာလူဦးရေရဲ့ဆယ်ရာခိုင်နှုန်းရှိပါတယ်။လွတ်လပ်မှု၊လူအခွင့်အရေး၊ဒီမိုကရေစီနဲ့တရားဥပဒေစိုးမိုးမှု၊ကျွဲဝချမ်းသာမှုနဲ့ရေရှည်တည်တံ့မှုတွေက G7 ရဲ့အဓိကစီးနင်းစည်းကမ်းနဲ့ကိုစားပြုခံယူချက်တွေဖြစ်တယ်လို့ဖော်ပြပါတယ်။ G7 ရဲ့သမိုင်းကြောင်းကိုကြည့်မယ်ဆိုရင်တော့လွန်ခဲ့တဲ့နှစ်ပေါင်း40ကျော်1995ခုနှစ်ကပြင်သစ်၊အီတလီ၊ဂျပန်UK အနောက်ဂျာမနီနဲ့ American ပြည်ထောင်စုတို့ဟာနိုင်ငံရဲ့ခေါင်းဆောင်တွေတွေ့ဆုံပြီးစီးပွားရေးကိစ္စတွေပူးပေါင်းဆွေးနွေးအဖြစ်ရှာဆောင်ရွက်နိုင်ဖို့ G6 ဆိုပြီးဖွဲ့စည်းခဲ့ကြပါတယ်။အဲ့ဒီနှစ်ထဲမှာပဲကနေဒါနိုင်ငံမှာပူးပေါင်းပါဝင်လာခဲ့ပြီး1998ခုနှစ်မှာတော့ရုရှားနိုင်ငံကပါပါဝင်ခဲ့တာကြောင့် G8 ဆိုပြီးခေါ်ဆိုလာကြပါတယ်။ဒါပေမဲ့လည်း2014ခုနှစ်မှာတော့ယူကရိန်းအရေးကြောင့်ရုရှားကို G8 ထဲကထုတ်ပယ်လိုက်တဲ့အတွက် G7 ဆိုပြီးဖြစ်သွားခဲ့ပါတယ်။2014ခုနှစ်ရုရှားနိုင်ငံဆိုရှီမြို့မှာကျင်းပမဲ့ထိပ်သီးဆွေးနွေးပွဲကိုလည်းပယ်ဖျက်လိုက်ပါတယ်။ဥရောပသမဂ္ဂကလည်း1989ခုနှစ်ထဲက G7 နဲ့ပတ်သက်မှုတွေရှိခဲ့ပြီး1989ခုနှစ်မှာပဲပထမဆုံးအကြိမ်ကျင်းပတဲ့ထိပ်သီးညီလာခံကိုဥရောပသမဂ္ဂကဖိတ်ကြားတာကြောင့်တည်ရောက်ခဲ့ပါတယ်။ပထမပိုင်းမှာဥရောပကော်မရှင်ရဲ့ဥက္ကဋ္ဌဟာ G7 ထိပ်သီးဆွေးနွေးပွဲတွေကိုတက်ရောက်ခဲ့ပြီး2009ခုနှစ်ကစလို့ဥရောပကောင်စီရဲ့ဥက္ကဋ္ဌကပါ G7 ဆွေးနွေးပွဲတွေကိုတက်ရောက်ပါတယ်။ G7 ရဲ့ဥက္ကဋ္ဌနေရာကိုတော့အဖွဲ့ဝင်9နိုင်ငံကတစ်နှစ်တစ်ကြိမ်အနှစ်ကြာတာဝန်ယူရပါတယ်။အခု2021ခုနှစ်မှာ UK ကတာဝန်ယူထားပါတယ်။G7 ရဲ့ဆွေးနွေးပွဲတွေမှာအဓိကအားဖြင့်ကမ္ဘာစီးပွားရေးဆိုင်ရာကိစ္စတွေ၊ရေနံနဲ့သဘာဝလောင်စာ၊စွမ်းအင်ဆိုင်ရာ policy တွေနဲ့နိုင်ငံရေးဆိုင်ရာ policy တွေကိုအဓိကထားဆွေးနွေးကြတဲ့အပြင်ကမ္ဘာကြီးမှာအရေးပေါ်ဖြစ်ပေါ်လာတဲ့ကျန်းမာရေး၊သဘာဝပတ်ဝန်းကျင်ထိခိုက်မှုနဲ့ထိန်းသိမ်းမှုဆိုင်ရာအရေးကိစ္စတွေကိုလည်းအလေးထားဆွေးနွေးဆောင်ရွက်ကြပါတယ်။HIV/AIDS, TB ယောဂနဲ့ညှက်ဖျားယောဂတိုက်ဖျက်ရေးအတွက် Global Fund မှာ G7 ကရန်မုံငွေလှူဒါန်းမှုတွေကြောင့်2002ခုနှစ်ကစပြီးကမ္ဘာပေါ်ကလူပေါင်းတန်း20ကျော်ရဲ့အသက်တွေကိုကယ်ဆယ်နိုင်ခဲ့တယ်လို့လည်းဆိုပါတယ်ရှင်
။သတင်းပါရှင်ကဏ္ဍတွေကတော့ဒီလောက်ပါပဲရှင်။အခုကတော့သတင်းချင်းချုပ်ကိုဒေါခင်မျိုးသက်ကတလှည့်တင်ပြပေးမှာပါ
။မြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းတာသတင်းပတ်16ပတ်ရှိလာပါပြီ။စစ်တပ်နဲ့ရဲရဲပြစ်ခတ်ဖြိုခွဲမှုတွေဖမ်းဆီးမှုတွေရှိနေတဲ့ကြားကပဲရှင်အာဏာရှင်ဆန့်ကျင်ဆန္ဒပြပွဲတွေကိုရန်ကုန်မန္တလေးအပါအဝင်နိုင်ငံတော်ဝန်ကမြို့ရွာအတော်များများမှာဆက်ပြီးပြုလုပ်နေကြပါတယ်။ဒဝဲမှာနေ့စဉ်လိုလိုချီတက်ဆန္ဒပြနေတဲ့ဒဝဲတပ်ပေါင်းစုတပိတ်စစ်ကြောင်းနဲ့အင်ဂျင်နီယာနဲ့ပညာရေးဝန်ထမ်းတပိတ်စစ်ကြောင်းတွေဟာတနင်္လာနေ့ကလည်းချီတက်ခဲ့ကြတာပါ။အာဏာသိမ်းထားတဲ့စစ်တပ်ကိုရရလက်နက်နဲ့ခုခံဆန့်ကျင်နေတဲ့ချင်းပြည်နယ်မင်းတပ်မျိုးကပြည်သူတွေကိုစစ်တပ်ကစစ်မြေပြင်သုံးလက်နက်ကြီးတွေစစ်ရဟတ်ရင်တွေသုံးပြီးပြင်းပြင်းထန်ထန်တိုက်ခိုက်ခဲ့တယ်လို့ဒေသခံတွေကလူသားဒိုင်းတပွဲသုံးခဲ့တာအတွက်စစ်တပ်ကိုအရေးယူနိုင်ဖို့နဲ့ဒေသခံတွေကအကူအညီပေးနိုင်ဖို့ NUG အမျိုးသားညီညွတ်ရေးအစိုးရကလှုပ်ဆောင်နေကြောင်းပြည်ထောင်စုဝန်ကြီးချုပ်မန်းဝင်းခိုင်တန်းကပြောကြားလိုက်ပါတယ်။
တရင်ချင်းချုပ်ကိုဒေါခင်မျိုးသက်တင်ပြပေးခဲ့တာပါ VOA မြန်မာဝိုင်းစီစဉ်ရဲ့တင်းလာနေ့မနေ့ခင်းစီစဉ်တွေကတော့ဒီလောက်ပါပဲရှင်ဒီည9:00ကနေ10:00ထိထုတ်လွှင့်မဲ့တင်းလာနေ့ညချမ်း VOA Radio စီစဉ်ကိုတော့လိုင်းဒိုမီတာ31 32 51တို့ကနေဖမ်းယူနိုင်ပါတယ် VOA ကိုအားပေးနိုင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ် တော်ရရှိများနဲ့တကွမြန်မာပြည်သူဂီတာအပေါင်းမင်္ဂလာရှိတဲ့နေ့တစ်နေ့ကိုပိုင်ဆိုင်နိုင်ကြပါစေရှင်ကျွန်မသင်ကြီးထိုက်ပ
This program has come to you from